Welcome to the Voice of America in Burmese.
ဘီအမ်ဘောင်ကင်ဝရညာညာဖြစ်ပါလိမ့်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2023ခုနှစ် April 29ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်လို့မီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညပါရှင်ကျွန်မကတော့စုပြတ်ပေါ်မှာရုရှားကိုသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေက Sevastopol စိတ်ကမ်းမြို့မှာစီတိုင်ကြီးကြီးတစ်ခုပောက်ကွဲခဲ့ပါတယ်။အပြစ်ရထားတဲ့ဆူဒန်နိုင်ငံမှာတော့ဒီနေ့လဲတိုက်ပွဲတွေပြင်းထန်နေပါတယ်။ American စစ်တပ်လေကြောင်းဆိုင်ရာဌာနအားလုံးမှာလိုအပ်တဲ့သင်တန်းတွေမတက်ပြီးမချင်းလေရင်ပြန်တမ်းမှုအားလုံးကိုရပ်တန့်ထားဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရင်းနေပြည်နောင်နာဆင်ရမဲ့ထဲမှာတော့ကြားပြည်နယ်မှာတော့စစ်ဘေးရှောင်တွေအများအပြားတန်ရှင်းတဲ့တောက်သုံးရင်မရတာကြောင့်ကျမကြီးဆိုင်ရာပြဿနာတွေရင်ဆိုင်နေရပါတယ်
မတန်တော့ချိုးရတာပဲချိုးလဲရတယ်အခုခုတွေခက်တယ်မအရင်တော့ဆူဆူရွရွရွမဖြစ်ပါတမန်တော့ပဲဒါနဲ့ဟိုဘေးနာကရတယ်ဆိုရင်ကလေးတွေပါရယ်ဆိုတာဆိုးတယ်သူကရနားတွေပါရတယ
်ခရပီနယ်ကစေဘေးရှောင်းတူပြောတော့ဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံတော်ဝန်ကလူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာစီစဉ်ပါဝဲအာရှနိုင်ငံရေးလေယာစီဝါသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ရုရှားတို့2014ခုနှစ်ထဲကသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေက Sevastopol စိတ်ကမ်းမြို့မှာစီတိုင်ကြီးကြီးတစ်ခုပောက်ကွဲခဲ့ပါတယ်။ခဏဦးရရှိတဲ့အချက်လက်တွေအရအဝေးထိန် drone ယာဉ်နဲ့တိုက်ခိုက်ခံရတာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ပောက်ကွဲမှုအတွင်းမှာထိခိုက်သေးဆုံးသူမရှိသလို Sevastopol မြို့အတွက်လောင်စာဖြန့်ဖြူးရေးကိုအဟန့်အတားဖြစ်မှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ Crimea ဒေသပေါ် Ukraine တို့ drone နဲ့တိုက်ခိုက်မှုမကြာခဏလုပ်လေရှိပေမဲ့ဒီတစ်ခါတိုက်ခိုက်မှုကတော့ Ukraine ဘက်ကလားဆိုတာကိုအုပ်ချုပ်ရေးမှူးကရှင်းရှင်းပြောကြားခြင်းမရှိပါဘူး။တောက်ကြနေတော့က Ukraine မြို့တော်တော်များများအပေါ်ရုရှားတို့ Patriot Cruise Missile တွေနဲ့တိုက်ခိုက်ခဲ့တာကိုကြည့်ရင် Ukraine နိုင်ငံမကြာခင်တုန်းကမှရရှိထားတဲ့စစ်အထောက်အပံ့တွေနဲ့အရန်တပ်တွေကိုကြားဖြတ်တိုက်ဖို့ကြိုးစားပုံရတယ်လို့ Britain ကာကွယ်ရေးဌာနကပြောပါတယ်။အရင်ကလိုတာဝဲပစ်ဒုံးလက်နက်တွေမသုံးဘဲတိုက်ခိုက်တဲ့ချိန်ရကလည်းဆောင်းရင်းနှုံးကထက်ကိုနေတာကြည့်ရင် Ukraine ရဲ့စွမ်းအင်ဆိုင်ရာအခြေခံစောက်အုံတွေကိုပြစ်မှုထားပုံရပါမရဘူးလို့ဒီထောက်လိုင်းအချက်လက်တွေကိုကိုးကားပြီးတော့ Britain ကာကွယ်ရေးဌာနကပြောပါတယ်။တောက်ကြနေတော့ကရုရှားတို့ရဲ့ဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့် Ukraine ပြည်သူ23ယောက်ထဲမှနေသေဆုံးခဲ့ပါတယ်ရှင်
။ဆူဒန်နိုင်ငံမှာတော့အပြစ်ခတ်ရပ်ဖို့တက်တန်းတိုးခဲ့ပြီးမဲ့လေကြောင်းတိုက်ခိုက်မှုပါဝင်တိုက်ပွဲတွေမြို့တော်မှာပါပို့ပြီးတော့ပြင်းထန်လာနေပါတယ်။ဒီနေ့ခြားသာပရီနေ့ကတော့နောက်ထပ်3ရက်အပြစ်ခတ်ရပ်ဆဲဖို့တက်တန်းတိုးခဲ့ပြီးမဲ့ဒီနေ့မှကမြို့တော်ခတ်တူးမှာပဲစစ်လေရင်တွေဘုံကျဲတန်နဲ့လေရင်ဖြတ်အမြောက်တန်တွေစုညံပြီးတော့ဒီကိုတွေဖုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဆူဒန်စစ်တပ် SAF နဲ့ထောက်ပံ့ရေးချင်းမြန်အရန်တက် SAF ဂျာမာဧပြီလ15ရက်ကစခဲ့တဲ့ဒီတိုက်ပွဲတွေသုံးပတ်ထဲဝင်လာချိန်နဲ့အပြစ်ရတက်တန်းတိုးမှုနဲ့လက်ပြန်ကုံဆုံးမဲ့ချိန်မှာလူတွေတောင်းနဲ့ချီထွက်ပြေးပြီးတော့900ကျော်သေဆုံးပြီးတော့4000ကျော်ဒဏ်ရာရထားပြီးတော့နိုင်ငံဟာအလဲဥတွေမဲ့ဖြစ်နေပါတယ်ဒီပေါ်မှာကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းတိုင်းပြည်ပြိုလဲကျဆုံးလာနေချိန်မှာအာဏာအတွက်ဆက်တိုက်ခိုက်နေဖို့ဘယ်သူမှမအခွင့်အရေးရမထားပါဘူးလို့ El Arabia ရုပ်သံမှာပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ
American စစ်တပ်ရဲ့ဒီလေကြောင်းဆိုင်ရာဌာနအားလုံးမှာလိုအပ်တဲ့သင်တန်းတွေမတက်ပြီးမချင်းလေရင်ပြန်တမ်းမှုအားလုံးကိုရပ်ထားဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်အရေးကြီးတဲ့စစ်စင်ရေးတွေမှာပါဝင်နေတဲ့သူတွေကလွဲပြီးတော့ချန်တဲ့လေရင်မှုတွေအားလုံးလေရင်ပြန်တမ်းမှုတွေကိုရပ်ထားရမယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်Alaska ပြည်နယ်မှာစစ်သား3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တဲ့ဆက်ရဟတ်ရဲ့နှစ်စီးတိုက်မှုဒေသတွင်းဖက်ထဲဖြစ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုအမိန့်ထုတ်ပြန်လိုက်တာပါမလာတော့ကလည်း Kentucky ပြည်နယ်မှာစစ်တပ်ရဲ့ဆေးဘက်ဆိုင်ရာကယ်ဆယ်ရေး Black Hawk ရဟတ်ရဲ့နှစ်စင်းညဘက်၄ကျင်ပြန်တန်းနေစဉ်မှာတိုက်မိပြီးတော့စစ်သား9ယောက်သေဆုံးခဲ့ပါတယ်အခုလိုတလအတွင်းမှာစစ်သားစုစုပေါင်း12ယောက်တေဆုံးခဲ့ရတဲ့ရဟတ်ရင်တိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာမဖြစ်မနေပြန်တမ်းဖို့မလိုအပ်တဲ့ပြန်တမ်းမှုတွေကလွဲလို့ရန်နာလိုက်တာပါစစ်လေရင်မှုတွေရဲ့လုံခြုံရေးဟာထိတ်တန့်ဦးစားပေးဖြစ်တဲ့အတွက်နောက်ထပ်မတော်တဆမှုတွေမဖြစ်အောင်နဲ့နောက်ထပ်စစ်သားတွေမဆုံးရှုံးရအောင်လို့လိုအပ်တဲ့ဆောင်ရွက်မှုတွေကိုအသေးချာလုပ်ဖို့အရေးကြီးတယ်လို့စစ်တပ်ဦးစီးချုပ် James McConville ကပြောထားပါတယ်လိုအပ်တဲ့သင်တန်းတွေကိုမတက်ပြီးမချင်းပြန်တမ်းမှုတွေလုံးဝမလုပ်ရဘူးလို့လည်းသူကအမိန့်ထုတ်ထားပါတယ်ရှင်
အမေရိကတိုက်နိုင်ငံကမြို့ကြီးတွေရင်ဆိုင်နေရတဲ့ကဘာလုံးဆန်ရချင်းချောက်မှုတွေကိုအမေရိကန်ကကူညီသွားမယ်လို့ကတိပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပနေတဲ့အမေရိကတိုက်မြို့များညီလာခံမှာအမေရိကန်နိုင်ငံသားရုပ်ဝန်ကြီးအန်တိုနီဘလင်ကန်ကနိုင်ငံသားရေးဌာနနဲ့မြို့တွေကြားချိတ်ဆက်ဆောင်ရွက်မှုရဲ့ရလဒ်တွေကိုခုလိုပြောကြားခဲ့ပါတယ်
။ Many of you in this audience have worked closely with our embassies in your countries and your cities on a wide variety of issues.
ပုံစံရဲ့ဖူလုံရေးလူကုန်ကူးမှုတိုက်ဖျက်ရေးကမ္ဘာကျန်းမာရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ရေးတွေကိုသက်ဆိုင်ရာမျိုးတွေကဒေသခံတွေနဲ့အမေရိကန်တန်ယုံတွေအနီးကပ်ချိတ်ဆက်ဆောင်ရွက်နေတဲ့အတွက်ထိရောက်တဲ့ရလဒ်ခေါင်းတွေရရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။နိုင်ငံပြောင်းရွှေ့အခြေချသူများအရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတုံ့ပြန်ရေးနဲ့အစိုးရတွေပွင့်လင်းမြင်သာမှုရှိရေးလို့ပြဿနာတွေကိုဒေသအစိုးရတွေဘလို့ကိုက်တွဲဖြေရှင်းတယ်ဆိုတာကိုအစိုးရရဲ့အနေနဲ့လေ့လာဖို့လိုအပ်တယ်လို့လည်းသူကအကြံပြုပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လှိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ April 29ရက်စနေနေ့ညဘက်အတွက် VOA သတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားကြားသဘောတူထုတ်ပြန်ခဲ့တဲ့ Washington ကြီးညာစာတမ်းဟာအခြေအနေကိုပိုဆိုးစရာလှုပ်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ရဲ့ဩဇာညောင်းတဲ့ညမကင်မြုန်ဂျွန်းကပြောကြားတယ်ဆိုပြီးတော့ KCN သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားအနေနဲ့ရန်ကာကွယ်ဖို့အတွက်နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ပိုကောင်းအောင်လုပ်ဖို့တွန်းအားပေးတယ်လို့ဖြစ်တယ်လို့လည်းသူကကြီးညာချက်ထဲမှာပြောထားပါတယ်။စစ်တပ်အင်အားပြသမှုနဲ့လက်နက်ထုတ်လုပ်မှုတွေကိုဆက်ပြီးတော့လှုပ်သွားမယ်လို့လည်းကတိပြုထားပါတယ်။ Washington မြို့တော်မှာတောင်ကိုရီးယားသမ္မတယွန်းဆုပ်ယွန်းနဲ့သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံပြီးမှအခုလိုမြောက်ကိုရီးယားဘက်ကတုံ့ပြန်ချက်ပထမဆုံးထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။ဂျပန်နိုင်ငံရဲ့ရေကြောင်းယံကာကွယ်ရေးပုံမှုခိုင်မာအားကောင်းစေဖို့အတွက်ရေကြောင်းလုံခြုံရေးဆိုင်ရာမူဝါဒသစ်တရက်ကိုဂျပန်နိုင်ငံကအတည်ပြုလိုက်ပါတယ်။ဂျပန်ကမ်းခြေဆောင်တပ်တွေရဲ့စွမ်းရည်နဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်တာအပါအဝင်ဖင်လန်တို့တရားရေကြောင်းလုံခြုံရေးပုံမှုအားကောင်းစေဖို့ငါးနှစ်တာကျင့်သုံးမဲ့မူဝါဒသစ်ကိုမနေ့ကပဲပြဋ္ဌာန်းလိုက်တာပါ။ဒီသားရဲမှာတရုတ်ရဲ့ရေကြောင်းအင်အားတိုးချဲ့မှုနဲ့ရန်လုံမှုတွေတိုးလာနေချိန်မှာပဲဂျပန်အစိုးရကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ရေအောက်စောင့်ကြည့်ထောက်လှမ်းမှုတွေထိထိရောက်ရောက်အချိန်မြင့်လုံနိုင်မှုအတွက်အလိုလျောက်ထိန်းချုပ်သွားလာနိုင်တဲ့ရေအောက်စောင့်ကြည့်ရင်နေနဲ့ဆက်ရုပ်တွေပို့ပြီးတော့ထားရှိသွားလိမ့်မယ်လို့ဝန်ကြီးချုပ်ဖူမီယိုကရှိဒအစိုးရကပြောပါတယ်ခင်ဗျာ။
အမေရိကန်ထောက်လိုင်းဌာနတွေနိုင်ငံထဲမှာစောင့်ကြည့်ထောက်လှမ်းခံရသူအရေအတွက်ဟာပြီးခဲ့တဲ့2022ခုနှစ်အတွင်းမှာနှဲသွားတယ်လို့တောက်ချာနေကထုတ်ပြန်တဲ့ဒီထောက်လိုင်းဌာနတွေရဲ့ပွင့်လင်းမြင့်သားမှုဆိုင်ရာအစီရင်ခံစာမှာဖော်ပြပါရယ်အမျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူးရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာအမေရိကန်ရဲ့နိုင်ငံခြားထောက်လှမ်းစောင့်ကြည့်မှုဥပဒေ FISA အရအမေရိကန်နိုင်ငံသားတွေနိုင်ငံထဲမှာတရားဝင်နေထိုင်နေသူတွေအပေါ်ထောက်လှမ်းမှုကတဖြည်းဖြည်းနှဲလာနေတယ်လို့ပြောပါရယ်ဒါပေမဲ့ထောက်လှမ်းခံရတဲ့အမေရိကန်မဟုတ်တဲ့နိုင်ငံခြားသားအရေအတွက်ကတော့ပြီးခဲ့တဲ့နှစ်အတွင်းမှာ2,460,000အထိများခဲ့ပါရဲ့ရှင
်။နေမုံတိုင်းနဲ့ရေကြီးမှုဒဏ်တွေဆိုးဆိုးဝါးဝါကြုံခဲ့ရတာလပိုင်းသာရှိသေးတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတောမီအန်ဒီရဲ့စပြီးတော့ကြုံနေရပါပြီ။လော့စန်ဂျလိစ်မြို့အရှေ့ပိုင်းတောင်ထူထပ်တဲ့နေရာတွေမှာတောမီတွေလောင်နေတာကြောင့်မိသားစုနဲ့မိနစ်ကအကြီးကျယ်နှိမ့်သက်ခဲ့ရပါတယ်။ဒီနေ့တောမီရာသီအစပထမဆုံးကြုံရတဲ့တောမီလည်းဖြစ်ပါတယ်။ဆန်ဗနာဒီနိုမြို့အမျိုးသားတစ်တော်ထဲမှာဗုဒ္ဓနေ့ကစလောင်တဲ့ဒီတောမီကြောင့်မြေဧက200ကျော်မိလောင်ခဲ့ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ခရီးပြည်နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုပြောပြကြပါမယ်စစ်ဘေးဒုက္ခသည်တွေတိတ်နဲ့ချီရှိနေတဲ့ခရီးပြည်နယ်ဒေသခေါ်ခရင်းဒီပြည်နယ်မှာစားနပ်ရိက္ခာအကျက်တဲ့အပြင်တောက်သုံးရေမတန်ရှင်းတာပူပြင်းတဲ့ရာသီဥတုဒဏ်တွေကြောင့်ဒုက္ခသည်တွေအများပြားအရေးပြားရာရန်တာနဲ့ဝမ်းပြက်ဝမ်းရှောယောဂါတွေလက်လောဖြစ်နေကြတယ်လို့ဒုက္ခသည်တွေနဲ့သူတို့ကိုကူညီပေးသူတွေကပြောပါရယ်လိုအပ်တဲ့ကျမကြီးဆောင်ရှောက်မှုဆိုတာလည်းမရှိတာကြောင့်အခက်ခဲတွေပို့ပြီးတော့ကြုံနေကြတဲ့ခရင်ဒီဒေသကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးမှုချက်ကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါရယ်ဗျာ
ဒုက္ခတွေအယောက်တရာမှာအနည်းဆုံးအယောက်30လောက်အရေးပြားရရန်တဲ့ယောဂါတွေနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဒီအပိုင်းကြုံနေရတာကိုတွေ့ရပြီးကျန်းမာရေးဆောင်ရှောက်မှုကလည်းမရှိသလောက်ပဲလို့ကိုရိုင်းစစ်ဘေးတိမ်းရှောင်ရင်တခြားဒုက္ခတွေကိုတနိုင်တပိုင်းကူညီပေးနေသူတူကသူမြင်တွေ့ရတဲ့အခြေအနေကို VOA ကိုပြောပြပါဗျာ
။အရေးပြားဖြစ်နေရလဲဖြစ်တယ်နော်။ဒီအရင်ကြီးရလဲအရင်ပြီးတော့အစီရှာပြီးမှကျန်းမာကြရတယ်လေ။ကြတယ်တော့တော့ပြန်မစင်တော့ဒီအကြီးပြားဝန်ဆောင်နေတူဖြစ်တယ်ဒီမျိုးပေါ်မှာတော့အခုရှာလာပြီးပူဖြစ်ကြတယ်ဒီမှာကြီးကြတယ်လည်းမျိုးပေါ့ဒီပေါ်မှာလည်းဖြစ်တော့ဖြစ်ပါလေဝန်ဆောင်ရပါလေတော့လည်းပူရမယ်တလို့ပဲဘောနော်ဒီတော့ဒီမှာကျတော့ပူဖြစ်တယ်
တော်တော်နေတဲ့စစ်ဘေးတိတ်ဆောင်နေရသူတွေအတွက်အခြေအနေကပိုဆိုးတဲ့အကြောင်းဒုက္ခတွေကိုတနိုင်တပိုင်းကူညီပေးနေသူကပြောပြပါတယ်တောက်သုံးရင်မတန်ရှင်းတဲ့အတွက်အရေးပြားရာရံပြီးအဖို့အပိတ်တွင်ထွက်လာတာလို့စစ်ဘေးတိတ်ဆောင်နေရသူနောက်တဦးကလည်းပြောပြပါဗျ။
ဒီကတော့ဝီစီကတော့ပြန်မတန်ဘောနာမတန်တော့ချိုးရတာပဲချိုးလဲရတယ်အဖို့ဖူးတွေထွက်တယ်မအရင်တော့ဆူဆူရွာရွာမဖြစ်ပါစမရဖက်တဲ့ဟိုဘင်းနာကရတယ်ဆိုရင်ကလေးတွေပါရင်ဆိုတအားဆိုးတယ်သူကရာနားနေပါရင်ရာတယ်ရန်ဘိုးအဝေးကနေလာတော့ဒီမချွတာတော့လေးရဲ့ဒီဒီရလဲမတတ်တဲ့ရေပြန်ချွရဆိုရင်ဒါကလေးရ။ဟိုကျမတို့ကြတော့ဒီတော့ချွရပါနဲ့မရတယ်နဲ့အဖူတီတီလေးတီတီလေးရောထားပါပေါ့
။စေဝါအထောက်ကူရဖို့လန်းလန်းမိသူတချို့ရှိပေမဲ့အများစုကတော့ကျမ်းမာရေးစောင့်ရှောက်မှုမရတဲ့လောက်အခြေအနေဖြစ်တယ်လို့ကိုရိုင်းစစ်ဘေးတိမ်းရှောင်ရင်ဒုက္ခတွေကိုကူညီပေးနေသူကပြောပါတယ်။
အကောင်မင်းသားကတော့ဒီကိုဟာနဲ့ကိုပဲဒီအဖေကြီးကဒေါ်တီဆီဆောင်ဒီတာကပြေစင်တော့ဒီခန်းရှိတယ်ဆိုတော့ဒီခန်းပြေကြတော့အမရှိဘူးဆိုတော့ဟိုလလန်းနေတယ်ခင်ဗျာအဲဆရာမပြစ်တမ်းလေးလေးဒီတရားအရမ်းနဲ့မိန်းမဒီမစီဆောင်ထားကြတယ်အဲ့လိုအဖြစ်ပေါ်ရင်တော့ဒါသေယုံဒီခန်းရှိတဲ့နေရာကိုပြေးသွားတယ်အဲ့လိုမျိုးလည်းလုပ်ကြပါမယ်။တမ်းမရေးဆောင်ရှားမှုရှိလို့ပဲကျွန်တော်လည်းရမှာပါ
။ဒီလိုကျမရေးဆောင်ရှားမှုအားနည်းတဲ့အတွက်ယောဂအခန်းရှိတဲ့အသက်အရွယ်ကြီးသူတချို့စစ်ဆောင်ရေးအသက်ဆုံးမရတာတွေလည်းရှိတယ်လို့သူကပြောပြပါဗျ။မြန်မာနိုင်ငံမှာဆီယနာတိမ့်မှုနောက်ပိုင်းစီရေးပဋိပက္ခတွေပြင်းထန်တဲ့ဒေသတစ်ခုဖြစ်တဲ့ကီယင်းနီပြည်နယ်မှာဒေသခံ2သိန်းထက်မနည်းအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွရာထွက်ပြေးတိမ်းရှောင်နေကြရပြီးအများစုကနေရမပြန်နိုင်ကြသေးပါဘူး။စစ်ပြေးဒုက္ခတွေဟာနှီးစရာမြို့အခြေရာတွေနဲ့တောတောင်တွေထဲမှာခိုလုံနေကြရပါတယ်။တချို့ကယာယီစစ်ဆောင်စခန်းမှာခိုလုံကြသလိုတချို့ကကိုယ့်အစီအစဉ်တွေကိုယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်ကြရတာဖြစ်ပါတယ်။ဒီလိုစစ်ဘေးဒုက္ခသည်တွေအတွက်စံစီစာအပါဝင်စာနယ်ရိက္ခာအမိုးအကာစေဝါနဲ့ကျန်းမာရေးဆောင်ရှားမှုတွေအထူးလိုအပ်တဲ့အကြောင်းစစ်ဘေးဒုက္ခသည်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပြကြပါတယ်ရှင်
။ကြားပြည်နယ်မှာစစ်ဘေးရှောင်တွေတောက်သုံးရည်တန်ရှင်းမှုမရှိတာကြောင့်ကျန်းမာရေးဆိုင်ရာပြဿနာတွေရင်ဆိုင်နေရတဲ့အခြေအနေကိုအလိမ္မာကပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲ့ကမှအရင်ဆုံးတော့ဒုအတန်စီစဉ်ကိုနှားဆင်ရမှာပါ။ထိုင်းနိုင်ငံကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့ရေလုံသားတွေအတွက်ကောင်းမွန်တဲ့လုပ်ငန်းဝင်ဖန်တီးပေးဖို့စီမံစည်းကမ်းတွေချမှတ်ထားတာရှိပေမဲ့လို့လဲဒါတွေကိုလိုက်နာဖို့စက်မှတ်ဆောင်ရွက်ခြင်းမရှိတာကြောင့်အလုပ်ရှင်တွေရဲ့မတရားခိုင်းစေမှုတွေနဲ့အလုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေကြေကြေပြတ်ပြတ်ဆက်ပြီးတော့ရှိနေပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ဒီပတ်ဒီဒိုးတန်စီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
အာယူရတဲ့တနေ့စညာလုံးနေရညာရလောက်လောက်လာနာချင်မရှိဘူး။ဒါမှညာတော့သူကြောက်ပေါက်တယ်ဒါမှကိုတော့ငါယူရတယ်အလောက်က20လေးနာရီရှိနေ
။ဘယ်လိုတန်ဘူးလဲမတန်ဘူး။မတန်ဘူးကျွန်တော်တို့အာရမခိုင်းတာပဲ
။ထိုင်းနိုင်ငံပင်လယ်ငါးဖမ်းလုပ်ငန်းကရွှေပြောင်းလုံသမားတွေရဲ့လုပ်ငန်းခွင်တိုးတက်ကောင်းမွန်လာစေဖို့အတွက်စီမင်းစည်းကမ်းတွေမကြသေးခင်နှစ်တုန်းကပေါ်ထွက်လာခဲ့ပါတယ်။ဒါပေမဲ့ဒို့အတန်ကထိုင်းနိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခါမှာတော့ဒီစီမင်းစည်းကမ်းတွေကိုထိရောက်အောင်စက်မှတ်နိုင်တာမရှိဘူးဆိုတာကိုသိလာခဲ့ရပါတယ်။မြန်မာမှာဆီယနာတိန်းနာကလည်းရေလုံသားတွေကိုပို့ပြီးထိခိုက်နိုင်တဲ့အခြေအနေတွေစီကိုရောက်သွားစေတယ်လို့ပြောကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
သူငါသိမှမူသေးတယ်ငါသိရဆိုရင်အလုံးနာချင်မရှိဘူးအဲ့ဒါငါရွေးတယ်တနေ့ညလုံးနေ့ညရလောက်လောက်နဲ့နာချင်မရှိဘူးဒါမှညတော့ तू ကြောက်ပေါက်တယ်ဒါပေမဲ့ကိုတော့ငါရွေးတယ်အလောက်က24နာရီရှိတယ် तू ကယူတဲ့ငါ့ကိုဗာလဲခြေနဲ့ထဲပေါ်မယူတဲ့ငါ့ကိုပါကင်နဲ့ရပ်ချလိုက်ပေါ့အဲ့ဒါတော့အလောက်လောက်တာမပြီးမချင်းလောက်ဒီမှာတော့မပြီးတော့ပိုက်ချတော့မိုးလင်းသွားပိုက်ချမယ်ဆိုပိုက်ချ
ဦးမောင်ကထိုင်းကန်းလွန်ပင်လဲငါးဖန်းလုပ်ငန်းမှာလှုပ်လာတာနှစ်20ကျော်ပါပြီ။ငါးဖန်းလေးပေါ်မှာအလုတ်ချိန်ထက်ကျော်ပြီးလုပ်နေရပေမဲ့လည်းအချိန်ပိုကြီးမရပါဘူး။အဲ့ဒါအပြင်ငါးဖန်းနဲ့ရက်ပဲပတ်စံရပြီးတော့ကြံရက်တွေအတွက်လည်းပတ်စံမရပါဘူး
။ပြပြဝဝနဲ့ရခဲ့တယ်မရှိပါဘူး။ဦးမောင် तू ကလနဲ့ကိုခိုင်းတယ်။ခါကြံ तू ကပင်လဲမှာကြောက်ပေါက်တာတို့လိုင်းကြီးတော့ပါတော့ကြောက်ပေါက် तू ကရက်မပေးဘူး။နော်ဘာကမ်းမဆိုကျွန်တော်တို့ဟိုကလောက်တယ်လောက်ဆိုဥပမာကမ်းတလားဆိုတလားသူမပေးဘူးပင်လေပန်ကလဲတယ်ပဲသူပေးတယ်ကမ်းဝင်လာသူရက်ဖြတ်တယ်ကမ်းဝင်လာဆိုတော့အလုံးမတက်မရှိတော့ရှင်းရှင်းပြောမဆိုတည်တည်မမွှားတယ်ဆိုမစားမပေးတော့အခုချိန်ကြည့်ပ
ါဒီလိုဂျုံနေရတာကသူတယောက်တည်းမကပါဘူးကိုတက်ဆိုရေလုတ်တာလုတ်တဲ့12နှစ်ရှိပါပြီသူလေတခါလိုက်တော့ကဆိုလာစာ1000ခွဲနဲ့သဘောကျပြီးလိုက်ခဲ့ပေမဲ့သူ့စာချုပ်ထဲမှာ12000ပဲဖြစ်နေတာကိုနောက်မှသိရပါတယ်။စာချုပ်ဆိုတာကိုလက်မှတ်ချိုးတုံးခဏသာတွေ့ပြီးမိတူလည်းဘယ်တော့မှမရခဲ့ဘူးပါဘူး။ရတဲ့လာစာနဲ့လောက်ရတာလည်းမတန်ဘူးလို့သူကပြောပါတယ
်။ဘယ်လိုတန်ဘူးလဲမတန်ဘူး။မတန်ဘူးကျွန်တော်တို့အာရမခိုင်းတာပဲ။တချို့ရှိသေးတဲ့လိလောကမှာသူတို့ဖြားတာနာတာသူတို့မောင်းတာတွေကဒါတွေကဘယ်လိုပြောမလဲချူမလုတ်ဘူးတဲ့လူကတော့ဘယ်လိုပြောမလဲနော်ပတ်စံခက်ခဲဖြစ်လို့လာလောက်တာ9ရက်10ရက်15ရက်ရေခဲရိုက်တာရိုက်တာပဲနန်းနန်းနဲ့ပြီးရင်ကျွန်တော်တို့ညစ်ပတ်တယ်လှုပ်လှုပ်ရ
ဒီလိုမတရားလှုပ်တာတွေကအတိတ်မှသာကြံခဲတင်တာပါထိုင်းပင်လယ်ငါးဖက်လုပ်ငန်းကလူကုန်ကူးခံရတာအကြမ်းဖက်တာနဲ့တခြားလူအခွင့်အရေးချိုးဖောက်ခံရတာတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တခုလောက်တုန်းကဆိုရင်လူအခွင့်အရေးအဖွဲ့တွေနဲ့မီဒီယာတွေမှာအတော်လေးအာရုံစိုက်တင်ပြခဲ့ကြပါတယ်2015ခုနှစ်မှာထိုင်းနိုင်ငံရဲ့အကြီးကဲကုန်သွယ်ဘက်ဖြစ်တဲ့ EU ကထိုင်းကနေပင်လယ်စာတင်သွင်းတာကိုပိတ်ပင်ခဲ့ပါတယ်အဲ့ဒီကစားလို့ထိုင်းအာဏာပိုင်တွေဘက်ကပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပါတယ်ရေလုတ်တာတွေအတွက်ကားမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ဖန်တီးဖို့ရည်ရွယ်ပြီး2019ခုနှစ်မှာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်အိုင်အယ်လိုရဲ့ငါးဖက်လုပ်ငန်းဆိုင်ရာညီလာခံကသဘောတူစာချုပ် C1AA ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ရေလုတ်တာတွေကိုအကူအညီဖြစ်စေမဲ့စီမင်းတွေကိုလိုက်နာအောင်မကြက်မတ်နိုင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ကိုညီညီကရေလုတ်တာတွေကိုကူညီနေတဲ့အဖွဲ့တစ်ခုမှလုပ်ကင်နေသူပါ။ငါးဖက်လေရှင်တွေကလေမထွက်ခင်စိတ်ကမ်းမှာစစ်စေးရတွေအောင်မို့တေချာလှုပ်တက်ကြပြီမဲ့ပင်လေတဲ့ရောက်ရင်တော့ကန်းတုံးကနဲ့လုံးဝတခြားစီဖြစ်ကုန်တယ်လို့သူကပြောပါတယ်
။ထိုင်းရဲ့ဥပဒေအရဆိုလို့ရှိရင်မှာဒီလေလုပ်ငန်းခွင်တွေမှာဘာလို့လဲအင်တာဆိုတာရှိရမယ်ဆိုပြီးတော့သူတို့ပြထားတာအယောသဘောတူညီချက်ရမှာနော်ဒါပေမဲ့လေတွေမှာအင်တာဆိုတာမရှိဘူး။သူဘန်းပြားလောက်ပဲရှိတယ်ပြောမလို့ဆိုလေရဲ့အနောက်ပါမနော်။နည်းနည်းတာဝရင်စော်ပြီးတော့ဟိုလုံချုံတဲ့ပုံစံမျိုးလေးဘန်းပြားလေးတွေရှိတယ်။အဲ့မှာဟိုလေရှိကြတာဒါပေမဲ့တကယ်ကြောင့်လို့ရှိလို့ရှင်ပင်လေရောက်သွားလို့ရှင်ဒီဟိုဓာတ်တွေကိုသူတို့ကပြန်အပေါ်ပြန်ယူတင်လိုက်တာဒီဘာလို့ငါးဖမ်းလဲပိုက်ချလို့ချင်းတော်တော်ကြီးတက်တဲ့အခါသူတို့အဆင်မပြေဘူးပင်လေမှာလေသားတွေကအင်တာတွေကတက်မယ်ဆိုလို့ရှင်သူတို့လေရဲ့အနောက်အပြင်ကိုထွက်လာတယ်အပြင်မှာကျိုးလေးရှိတယ်အဲ့ကျိုးလေးခါမှာဂွင်းဆွတ်ပြီးတော့အဲ့လိုမျိုးအဲ့ဒီနေ့မှာအင်တာတက်ကြရတယ်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့အခါဘာဖြစ်လို့တခါကျရင်ပင်လေဆိုတာလှိုင်းနဲ့လေနဲ့ဖြစ်တဲ့အခါသူတို့တခါကျရင်အဲ့မတော်တဆရေထဲကြာကြံပြီးတော့အသက်ဆုံးရှုံးခဲ့ရတဲ့အခါလေးလည်းရှိတယ်
လေမှာရေလုတ်သားတွေအတွက်တောက်ရည်တန်းဆိုတာမရှိပဲတုံးရည်ချိုးရည်ကိုသာတောက်ကြရတယ်လို့ကိုညင်ကြီးကပြောပါတယ်။ဝမ်းလျှောတာနဲ့ကျန်းမာရေးပြဿနာတွေဖြစ်လာရင်ဆေးဝါးမရှိတာကြောင့်တည်ဆုံးရတာတွေလည်းရှိနေပါသေးတယ်။လွန်ခဲ့တဲ့နှစ်တော်ကြာကဥမောင်နဲ့တလီလေးလိုက်ခဲ့တဲ့ရေလုတ်သားတယောက်ဆိုရင်ရေအတွက်ကြောင့်နဲ့ပြစ်သက်ခံရတာကိုသူ့အခုထိအမှတ်ရနေပါသေးတယ်
။ဒီကောင်ကရေမရှိလို့ဆိုလို့ဒီရေကဲရေတို့အဲ့နဲ့ထည့်ပြီးတော့လံကာပေါ်မှာကျူးချီတာတွေ့ရတာ အဲ့ဒါဆိုတော့ပနေကဘယ်တူရောဘယ်တော့လာတူရောဘာတူပဲဆိုဟိုလူဒီလူဆိုတော့ဒီကောင်ကကျန်တဲ့လူတွေဒီကောင်ပဲတူရတယ်ဒီကောင်ပဲရေကဲထောက်တော့သူမြင်တာကိုတူပဲဆိုတော့ဘာလို့ရေကဲရတဲ့လောက်ရှာဘာလို့ဒီလူမျိုးလောက်ပညာဆိုအဲ့ဒါသူကပြတ်တက်လိုက်
ဒီကိစ္စဖြစ်ခဲ့တာကတော့နှစ်တွေကြာခဲ့ပါပြီ။ဒီနေ့ကာလမှာတော့အဲ့လိုဆူဆူဝါးဝါးအကြမ်းဖက်တာတွေနေလာရဲဆိုတာကိုတော့ဥမောင်းလက်ခံပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့အပြောင်းလဲဆိုတာနည်းနည်းသာရှိခဲ့ပြီးအာနာသိမ့်ပြီးနောက်ပိုင်းပိုးရောင်ပြန်ဆိုးလာပါတယ်
။ဒီတော့တခုလေးခေတ်ဆိုသူလောက်ချင်တယ်လို့လောက်လို့ရတယ်လေ။ဒေါအောင်ဆန်းစုကြည်ရှိတော့ကဆိုတော့မဆိုးဘူးနည်းနည်းခွေးရည်တွေပါတယ်နည်းနည်းသားတယ်ပေါ့။အဲ့လိုမျိုးဖြစ်လာတာ
။
အခုကြာတော့ဒီဟိုအဖြစ်တော့ပြီးနောက်ပိုင်းကရှောက်ထိုးနေတာပြောမဆိုရကိုရမယ်ဟာလည်းမရဘူးပေါ့
ဒီနေ့အပိုင်းချားတွေမှာအလုတ်တွေရှားလာရဲ့လို့ဒိုးအတန်နဲ့စကားပြောဖြစ်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့ရေလုတ်သားတွေကပြောကြပါတယ်ဆရာနာသိမ့်ပြီးမြမစီပွားရေးကြဆင်လာတာကြောင့်လဲထိုင်းနိုင်ငံဘက်ကိုလှုပ်ရှားဖို့ပြောင်းလာတဲ့ရွှေ့ပြောင်းတွေလည်းများလာပါတယ်အခုနိုင်ငံရေးအခြေအနေတွေကြောင့်ရေလုတ်သားတွေမြန်မာနိုင်ငံကိုပြန်လို့မရတာမပြောင်းနိုင်တာကိုထိုင်းလေရှင်တွေကလည်းသိကြပါဗျ။ဒါကြောင့်ရေလုတ်သားတွေကပြောဖို့ဆိုဖို့အားမရှိသလိုဖြစ်နေရပါ။သူတို့ကိုကူညီနိုင်ကောင်းတာတကူကတော့တမကပါ။ထိုင်းနိုင်ငံကလက်မှတ်ရေးထိုးထားတဲ့အင်အားလိုညီလာခံသဘောတူညီချက်အရာအလုတ်သမားတွေဟာသူတို့လိုအပ်ချက်တွေအခက်အခဲတွေကိုချုပ်ဖော်ပြောဆိုနိုင်အောင်တမကလွတ်လပ်စွာဖွဲ့စည်းခွင့်ရှိပါတယ်။ဒါပေမဲ့လည်းနိုင်ငံခြားသားအလုတ်သမားတွေတမကဖွဲ့စည်းခွင့်ကိုထိုင်းနိုင်ငံမှာတားမြစ်ထားပါတယ်။အင်အလိုရဲ့ခံမှန်းချက်အရာထိုင်းပင်လယ်၅ဖမ်းလုပ်ငန်းမှာမြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းလို့တမ60ရာခိုင်နှုန်းရှိနေပါတယ်။ကိုညီညီကတော့ရေလုတ်တာတွေတမကဖွဲ့နိုင်အောင်ကူညီချင်ပါတယ်။သူကဆယ်ကျော်သက်အရွယ်ကသူ့အဖေအလုပ်လုပ်နေတဲ့ထိုင်းနိုင်ငံကိုလိုက်လာခဲ့သူပါ။သူ့အဖေကလည်းရေလုတ်ငန်းမှာလုပ်ခဲ့မှုတွေအတွက်ရေလုတ်သားတွေရဲ့အခက်အခဲကိုသူနားလည်နေခဲ့ပါတယ်။ရှိလို့တာတွေသူတို့အခွင့်အရေးတွေတည်လာအောင်အသိပညာပေးတာကို2018ခုနှစ်ကတည်းကအလုံသမားအဖွဲ့အစည်းတစ်ခုနဲ့ပေါင်းပြီးလုပ်နေခဲ့ပါတယ်။နိုင်ငံတကာကထိုင်းနိုင်ငံကိုဖိအားပေးဖို့လိုတယ်လို့သူကပြောပါတယ်
။ဒီထိုင်းနိုင်ငံရဲ့ငါးတွေကထိုင်းနိုင်ငံတွေရောင်းတာမဟုတ်နိုင်ငံတကာတင်ပို့ရောင်းချတာ။ဟိုဘက်ကဘိုင်းယာတွေရှိတယ်။ဟိုဘက်ကအဝယ်တန်းတွေရှိတယ်။အဲ့တော့သူတို့သိစေချင်တာကသူတို့ကဒီပြောမဆိုသူတို့အဲ့နိုင်ငံတကာမှာစားနေတဲ့ငါးတွေထိုင်းကတင်ပို့တဲ့ငါးတွေကကျွန်တော်တို့မြန်မာအလုံသမားတွေဖန်နေတာပေါ့နော်ကျွန်တော်တို့ဟိုကမ္ဘောဒီးယားလူ့သမိုင်းမြန်မာလူ့သမားတွေတချို့အတက်နဲ့ပါပေးဆက်လိုက်ခက်ပေးမလုပ်ပြီးတော့ဖမ်းမိတဲ့ငါတွေတို့အေးစေးစားနေရတယ်ပေါ့နော်ဆိုတော့ဒီလူ့သမားတွေအတွက်လူခွင့်ရေးချူဖောက်မှုတွေရနိုင်မယ်ဆိုဟိုဖြစ်နေဦးမယ်ဆိုလို့ရှိရင်ပေါ့သူတို့လည်းဘယ်လိုလဲသူတို့စားနေတဲ့ငါတွေတို့လည်းလိပြတ်တက်မယ်လို့မထင်ဘူးအဲ့တော့သူတို့ရဲ့ပူပန်းပါဝင်မှုတွေကျွန်တော်တို့လိုအပ်တယ်သူတို့ကလည်းအစိုးရထိုင်းအစိုးရပေါ့နော်ဖိအားပေးပြီးတော့လူ့သမားခွင့်ရေးတွေအတွက်အားလုံးပူပန်းပါဝင်မယ်ဘလို့နိုင်ငံတကာအင်အားနဲ့ပါဆိုရင်တော့ကျွန်တော်တို့ဒီထိုင်းအစိုးရကလည်းပူပြီးတော့ queue site လာပြီးတော့လုပ်မယ်ချက်ချက်မမတ်ပေါ့နော်တတိယရောက်လုပ်မယ်ဆိုရင်တော့အောင်မြင်နိုင်ချေတော့ရှိပါအ
ဲ့ဒီလိုအောင်မြင်မှုတွေကဥမောင်းလို့ရေလုံသားတွေဇီကိုတော့လှင်လှင်မြမြန်မရောက်လာနိုင်သေးပါဘူးသူ့ဘဝမှာခါတီးရဲ့အတွေ့အကြုံတွေဂျုံခဲ့ရပေမဲ့ဒီနေ့နေ့ ILO ရဲ့စီမင်းတွေကိုလိုက်နာအောင်အကောင့်ထဲပို့နိုင်ခဲ့ရင်တော့ရေလုတ်သားတွေအတွက်ညှတာမှုတွေရနိုင်မယ်လို့ဥမောင်းမျှော်လင့်နေပါတယ
်ကိုကသူတို့ကိုလှုပ်ကျွေးတာသူတို့ကိုယ်ကိုလည်းအားရှိအောင်မမွေးဘူးရှင်းရှင်းပြောမယ်ဆိုတော့ तू ကောင်းစားဖို့ရည်ပဲ तू ကကြည်တယ်အဲ့လိုမျိုးကိုတွေကအဲ့လိုကြီးတောင်းစားဘယ်လိုပြောမလဲဆိုဟိုကပေါ့မှန်ကန်တဲ့ဤစနစ်ပဲလိုချင်တာပါနော် तू ပြောမယ်ဆိုတော့ तू လည်းအပူတောင်းလည်းလည်းမဟုတ်ဘူးသူတို့ထောက်ထားတဲ့ဥပဒေတိုင်းကိုသူကလိုက်နာစေချင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒုသန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အမိန်ပေးအာဏာပြဝါဒနဲ့စနစ်ဟာလူတွေရဲ့စိတ်ဓာတ်အပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါသလဲ။တိုင်းပြည်အဆင့်၊ကျောင်းအဆင့်၊မိသားစုအဆင့်တွေရဲ့တက်ရောက်မှုအကြောင်းကိုစိတ်ကြမ်းမာရေးကူညီစောင့်ရှောက်သူဒေါ်စုစုမောင်နဲ့ဥတ္တမောင်သန်းကဒီဘက်မှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
ဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြခြင်းတဲ့အကြောင်းကတော့ဒီမိုကရေစီနဲ့လူခွင့်ရေးကိုအဟံတာပြုနေတဲ့စိတ်တဘာဝအကြောင်းဖြစ်ပါတယ်။တနည်းပြောမယ်ဆိုရင်တော့လက်ဝဲပဲဖြစ်ဖြစ်လက်ရာပဲဖြစ်ဖြစ် authoritarianism ဆိုအင်္ဂလိပ်လိုသိကြတဲ့အမိန့်ပေးအာဏာပြဝါဒရဲ့စိတ်တဘာဝအကြောင်းကိုဆွေးနွေးတင်ပြပါမှာ။ပါဝင်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဆရာမဒေါက်စုစုမောင်ဖြစ်ပါတယ်။ဒေါက်စုစုမောင်ဟာလူတွေရဲ့စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့။ authoritarianism လို့ခေါ်တဲ့ကျွန်တော်တို့အဘိဓာန်ကတော့အမိန့်ပေးအာဏာပြဝါဒလို့ဒါဒီလိုဘာသာပြမှာတယ်။ဆိုတော့ဒီအကြောင်းကိုနိုင်ငံရေးနယ်ပယ်စာပေတွေမှာတော့အသုံးများတာကိုတွေ့ရပါတယ်။ဆိုတော့လူမှုစိတ်ပညာဆိုင်ရာ channel တွေမှာလည်းဒီလက်ဝဲလက်ရာအမိန့်ပေးအာဏာပြဝါဒရဲ့စိတ်သဘောတွေကိုလေ့လာနေတာကိုလည်းအဲကျွန်တော်တို့ဆောင်းပါးတချို့မှာလာပြီးတွေ့ရပါတယ်ဆိုတော့ဟိုကျွန်တော်တို့ပရိသတ်ကိုကြိုပြီးပြောထားကြတာကအခုဆွေးနွေးတဲ့အခါမှာနိုင်ငံရေးအကြောင်းကိုဆရာမနဲ့ကျွန်တော်တို့ကဆွေးနွေးကြမှာမဟုတ်ပါဘူးဒီအမိတ်ပေးအာနာပြဝါဒနဲ့စနစ်ကလူတွေရဲ့စိတ်သဘောအပေါ်သက်ရောက်ပုံကြောင်းလူမှုစိတ်ပညာသဘောကနေကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ပထမဆုံးစိတ်ပညာနယ်ပယ်ကအမိတ်ပေးအာနာပြဝါဒအကြောင်းလေ့လာချက်အကြောင်းလေးတွေကိုဆရာမအချင်းလောက်မိတ်ဆက်နေနဲ့ပြောပြပေးပါလားခင်ဗျ။
ဟုတ်ကဲ့လူတွေပေါ့နော်တခြားလူတွေမဟုတ်ကိုယ်တိုင်ကဘယ်လိုမျိုးပုံစံနဲ့နေထိုင်ရမလဲဆိုတဲ့ဟာကိုစီမီစီကန်လေးရှိလာတယ်ပေါ့နော်ဒါလုံခြုံအောင်ဆိုပြီးပေါ့လေစီမီစီကန်လေးရှိလာကြတယ်အဲအဲ့စီမီစီကန်အောက်မှာနေမှာပဲအားလုံးကလုံခြုံနေပေါ့နော်ဆိုတဲ့ယူဆတွေရှိတယ်ပေါ့နော်ဆိုတော့အဲ့အချိန်မှာကပြောမယ်ဆိုရင်ဒီအန်ဒီရယ်ပေးတဲ့သူပေါ့နော်ဟိုဘက်တစ်ချမ်းအန်ဒီရယ်ပေးတယ်ဆိုတော့ခန်းစားချက်ရှိတော့ဟိုဘက်တစ်ချမ်းကိုမကြိုက်ကြဘူးပေါ့နော်အဲမကြိုက်ကြဘူးဖြစ်တယ်အောက် group ကိုမကြိုက်ဘူးပေါ့ကိုနဲ့
ဒီတော့
မတူတဲ့လူတွေကိုမကြိုက်ကြဘူးပေါ့နော်ဆိုတော့အဲ့ဒါလည်းပါတယ်ပေါ့နော်အဲ့ဒါလည်းပြတယ်ပေါ့နော်ပြီးတော့နောက်ဆုံးကတော့အဲ့လိုစီမီကန်တွေများလာတဲ့အချိန်မှာသူတို့ရဲ့အသွေးခေါ်တွေကတပုံစံပဲပေါ့နော်ဖြစ်သွားတယ်ပေါ့နော်သူတို့ဟိုနှစ်ဖက်စလုံးကိုမကြည့်ပေးနိုင်လို့ဖြစ်သွားတယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ဆရာမခုနပြောသွားသလိုပေါ့နော်အစင်းစစ်နေကိုသူကကြိုက်တယ်နော်အပြင်အုပ်စုကိုရန်သူလိုသဘောထားတယ်အစရှိတဲ့ဖြစ်ပေါ့အဲ့ဒီလိုအုပ်စုလက္ခဏာတွေကဘယ်လိုများတွေ့ရတတ်ပါလဲခင်ဗျဟု
တ်ကဲ့ပြောမယ်ဆိုရှင်ဒီလိုပေါ့နော်အရန်ကိုခွဲခြားစနဲ့ပေါ့နော်ပြုတ်မြူလေးပေါ့နော်အဲရှိလာတဲ့ပေါ့နော်အဲဆိုတော့ဟိုကိုနဲ့ဒီကိုအုပ်စုနဲ့မတူတဲ့ဒီအမှုရာတွေကိုကြည်လာလို့ရှိရင်တို့ကအဲ့ဒါကိုအပြစ်ပေးတာများတဲ့ပေါ့နော်အပြစ်ပေးတာများတယ်ပြီးတော့ဒီခါကြီးကမုန်းချင်စိတ်တွေပါရှိလာတဲ့ပေါ့နော်တိုက်ခိုက်မှုတွေပေါ့နော်များလာတယ်ပေါ့နော်အဲ့လိုမျိုးပေါ့လေဟုတ်ကဲ
့ဟုတ်ကဲ့တိုင်းပြည်နဲ့လူအဖွဲ့အစည်းအစ်င့်နဲ့မကဘူးပေါ့အလုံးနဲ့အကြောင်းတွေမှာရောဒီအမိန့်ပေးအာဏာပြဝါဒကြီးစိုးနေလို့ရှိရင်ကျောင်းသားတွေပေါ်များဘလို့များတက်ရောက်မှုရှိနိုင်မှာလဲဆရာမ
။ဟုတ်ကဲ့ဆရာဆရာမပြောတာပဲမှန်ပြီပေါ့နော်။အဲဒီကျောင်းသားတွေပြောတာတွေကဒီပေါ့ဟိုမမှန်နိုင်ဘူးဆိုတော့အဲစီမီစီကန်တစ်ခုပေါ့နော်အဲ့လိုမျိုးရှိတာနိုင်အဲ့လိုအယူဆပေါ့နော်။အယူဆရှိတဲ့အချိန်မှာဆရာဆရာမတွေကိုနားထောင်တဲ့ကျောင်းသားတွေကတော့ဟိုဟာဖြစ်တယ်ပေါ့နော်။အဲဒါသူတို့ရဲ့ in group ပေါ့နော်သူတို့ရဲ့အဖွဲ့ပေါ့နော်။အဲမဟုတ်ဘူးဒီစီမီစီကန်အောက်မှာမလုပ်ဘူး။အဲဆိုလို့ရှိရင် out group ပေါ့နော်ဒီကျောင်းသားတွေကဒီမလိုက်နာတဲ့လူတွေဆိုတော့တကယ်သူတို့ကရန်လူလိုပုံစံဖြစ်သွားတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်လေ။ဆိုတော့ဒါကျောင်းသားတဲ့ဆရာဆရာမတွေပေါ့နော်။ဒါပေမဲ့တခါတလေလည်းဟိုဟာလည်းရှိနိုင်တယ်ပေါ့ဟိုဆရာမအချင်းချင်းဖြစ်ဖြစ်ပေါ့လေဒီကျောင်းသားအချင်းချင်းနဲ့ဖြစ်ကောင်းဖြစ်နိုင်တယ်။တော်တဲ့ကျောင်းသားမဟုတ်မတော်တဲ့ကျောင်းသားအဲ့လိုလေးပေါ့နော်။အဲ့လိုမျိုးလူမျိုးခွဲခြားသူတို့ဖြစ်သွားတာပေါ့နော်။အဲ့လိုပုံစံလေးတွေတွားရတယ်။တခါတလေလည်းကျောင်းနေထဲမှာအဲ့လိုကျောင်းသားအချင်းချင်းပနိုင်ကျင်တဲ့ဟာလေးတွေကလည်းပေါ်လာကြတယ်ပေါ့နော်။ဒါဆိုတော့ဟိုပိုပြီးအတန်နဲ့လူပိုပြီးသူတို့အနေနဲ့ယူဆကဒါကသူတို့ကမှန်တယ်ဆိုတော့မဟုတ်ချင်သူတို့ကပိုပြီးဘယ်လိုခေါ်မလဲဟိုပေါ့အနာပိုရှိတယ်ပေါ့နော်ပြောရမယ်ဆိုရင်အဲအဲ့လိုမျိုးចောင်းသားလေးတွေကဒီနည်းနည်းအားငယ်တဲ့ចောင်းသားလေးတွေကိုပြန်ပြီးနှိမ်ကြတာလည်းရှိကောင်းရှိတယ်ပေါ့နော
်ဆက်မခွန်းကပြောသလိုမိမိနဲ့မတူတဲ့အပေါ်မှာလွှမ်းမိုးဖို့နော်အဲ့လွှမ်းမိုးတဲ့ခါမှာလည်းသူတို့ကအနာပြတဲ့ဟာကိုအသုံးပြုနေရှိတယ်ဆိုတော့ဆက်မပြောတာကိုပြန်ချုပ်ရလို့ရှင်တော့ဒီအနာပိုင်းဝါဒအောက်မှာအမုံစီမံခံဝဲမှုစနစ်နဲ့ကြီးပြင်းလာတဲ့အဖွဲ့အစည်းတွေចောင်းနေမှာနော်လူတွေဟာအုပ်စုခွဲထားပြီးတော့မိမိကိုတခြားမိမိနဲ့မတူတဲ့လူတွေပေါ်မှာလွှမ်းမိုးခြင်းနဲ့ကွဲခြားဆက်ဆံမှုတွေသဘောထားတွေ
ကြီးမာလာတယ်ပေါ့နော်တပည့်ချက်ပါအဲ့ဒီအတွင်တတန်ကမိသားစုတွေထဲမှာဘယ်လိုတွေ့ရအော်မရအဲ့ဒါပြောမယ်ဆိုရင်တော့တခါလေတည်းမိသားစုတွေကစတယ်လို့တော့ပြောနိုင်တယ်ပေါ့နော်ဆိုတော့ဟိုဘာဖြစ်ဆိုဒါတွေကအထူးသဖြင့်ကလေးတွေကဒီကိုမိသားမိပါတွေဆက်တည်ယူလာတဲ့ပုံများလာဟုတ်မိဘမဟုတ်လို့ရှိရင်ကိုအမျိုးတွေပေါ့နော်မဟုတ်ဘူးလားမျိုးတွေများမှာနေရဲဆိုတော့အဲ့ဒါလည်းအများကြီးတွေ့နိုင်တ ဒီတခါလေးလက်ကလေးတွေကသူတို့မှာလည်းလိုချင်တာလေးတွေရှိကောင်းရှိနိုင်တယ်ပေါ့နော်အမိဘကကလေးတွေကိုစောင့်ရှောက်လို့ပေါ့နော်တကူကူလုတ်ပေးနေလို့သူတို့ကပဲဒီအနာရနိုင်တယ်ပေါ့နော်မဟုတ်လားအဲ့လိုပုံစံဒါဟုတ်တယ်မိဘလုတ်တဲ့အလုပ်တရားလည်းရေးကြည့်တယ်ပေါ့နော်ပြောရမယ်ဆိုမိဘရှိမှပဲကလေးတွေကလည်းလေဒီရှင်တိုင်းနိုင်တာပေါ့နော်ဒါပေမဲ့လည်းကလေးတွေမှာလည်းသူတို့လိုအပ်တဲ့အချက်လက်တွေတည အဲ့ဒါလေးတွေကလည်းအရေးကြီးတာလေနိဆိုတော့နှစ်ဖက်ဆုံးကအရေးကြီးတယ်ဒါပေမဲ့မိဘကပို့ပြီး
အတက်ကြီးလို့ဖြစ်ဖြစ်မလို့ရှင်သူတို့ကလုတ်ပေးနေတယ်စောင့်ရှောက်ပေးနေတယ်ဆိုတော့တာဝန်ရှိလို့ဆိုပြီးပေါ့နော်အဲ့အဲ့
ကျန်တဲ့သဘောနဲ့ပြောမယ်ဆိုလို့ရှင်လေဒါယောက်ျားကအမျိုးသားကကြီးဆိုတဲ့ဟာဒါတွေကကလေးတွေမှာတက်ရောက်မှုကြီးမားသွားနိုင်တာပေါ့နော်ဆိုတော့ကလေးတွေကကြီးလာရင်ဆက်မှာဘယ်လိုဖြစ်သွားမလဲဆိုဒါကကလေးတွေကပြောမယ်ဆိုရင်သူတို့ကဦးနောက်ကအဲ့အရွယ်လေးအခုပြင်ငယ်တဲ့အရွယ်ဆိုဖွင့်မြန်းဖွင့်ပြိုးနေတဲ့အရွယ်ဆိုတော့သူတို့ရဲ့ပတ်ဝန်းကျင်မှာဘယ်လိုပုံစံဖြစ်နေလဲဆိုတာသ ို့အဲတခြားလူတွေတွေ့ကြုံတဲ့အချိန်မှာတခြားအတွေ့အကြုံတွေလည်းရှိကောင်းရှိနိုင်တယ်။အဲ့အတွေ့အကြုံတွေကတော့သူတို့ပြောင်းလဲအောင်တော့လုပ်ပေးနိုင်တယ်ပေါ့နော်။ဒါပေမဲ့အဲ့အလိုမျိုးအတွေ့အကြုံမရခဲ့ဘူးဆိုရင်တော့အမိသားစုပုံစံနေနဲ့သူတို့ကတော့ပြန်ပြီးကြီးလာလို့ရှိရင်အဲ့ဟာပဲသူတို့ပြန်လုတ်သွားမှာပေါ့နော်။ဟုတ်ဆိုဒီပုံစံကသူတို့တင်ယူခဲ့မိတယ်ဆိုတော့လေဒီပုံစံပဲတည်တော့ဒီပုံစံပဲဖြစ်သွားမှာပေါ့နော်။လုတ်သွားမှာပေါ့လေ။ဟုတ်။
ဟုတ်ကဲ့။ဟိုကျွန်တော်တို့ဒီအစီအစဉ်ရဲ့တောင်းအနေပြောမယ်ဆိုရင်တော့လွတ်လပ်ခွင့်เนาะတခြားသူရဲ့ခွင့်ကိုလေးစားတာတို့ဘာတို့ကဒီကလေးတွေမှာနည်းသွားနိုင်တာပေါ့เนาะနောက်ပြီးတော့အဲအဲ့ဒီလိုအရေးပါတယ်ဆိုတာကလည်းသူတို့သဘောပေါက်မှုကနိုင်သွားနိုင်တာပေါ့ငါမိဘဖြစ်တယ်ဒါကြောင့်မို့ငါစကားကိုနားထောင်ရမယ်ငါပြောတဲ့အတိုင်းပဲလုပ်ရမယ်ဆိုတာထက်ပေါ့ကလေးတယောက်ကိုလူတယောက်အဖြစ်နဲ့အတိမတ်ပြုလေးစားဖို့ဘလောက်ထိအရေးကြီးတယ်ဆရာပါစိတ်ကြမ်းမာရေးအတွက
်အရေးအရေးကြီးပေါ့နော်ဒါပြောရမယ်အဲ့ဆိုကလေးကလည်းလူပဲပေါ့နော်မဟုတ်ဘူးလားဆိုတော့ဟိုဒါမှကလေးကိုလူတယောက်အနေနဲ့ကိုကမြင်ပေးနိုင်တယ်နေရာပေးနိုင်မှာပဲသူကြည့်လာတဲ့အချိန်မှာသူ့ကိုယ်ကိုလူတယောက်အနေနဲ့သူခံစားရပြီလူတယောက်အနေနဲ့လည်းလှုပ်သွားမှာပေါ့မဟုတ်ဘူးလားဆိုတော့ तू အဲ့လိုမျိုးမိဘကမလှုပ်ပေးလို့ရှိရင် तू ကြည့်လာတဲ့အချိန်မှာကိုယ့်ကိုယ်ကိုအော်လူတယောက်နေနဲ့မခံစားရတာဖြစ်ဖြစ်ပေါ့နော်ဒါဆိုရင်တော့စိတ်သက်ကြတာတွေပဲဖြစ်လာနိုင်တယ်ပေါ့နော်မှုလို့ရှိရင်လည်းသူခံစားရပေမဲ့ဒါပေမဲ့ဟိုဘလို့လိုက်ရှာမယ်ကိုကဘာဒူလဲဆိုတာမသိဘူးဖြစ်တယ်ရှင်မဟိုဟိုလမ်းပြောင်းနေတာပေါ့နော်ဖြစ်ကောင်းဖြစ်နိုင်အဲ့လမ်းပြောင်းတဲ့အချိန်မှာပြောရမယ်ဆိုရင်ဒီအပြင်အတိုင်းဝိုင်းပေါ့နော်ကဲဟိုရဲ့ဒီအမိတ်အာနာစနစ်တဲကိုပို့ဝင်နိုင်တယ်ဘာဖြစ်ဆိုသူတို့ကကိုဘသူဘဝမှမသိဘူးဘယ်လန်းသွားမှမသိတဲ့အချိန်မှာဒီတယောက်ယောက်ဖြစ်ဖြစ်အုပ်စုတစ်ခုခုဖြစ်ဖြစ်ကကဲငါတို့မှအဖြစ်ရှိတယ်ဆိုတဲ့ဟာပြောတဲ့အချိန်မှာ तू ကလွဲလွဲကူကူအဲ့ထဲကိုဝင်သွားနိုင်တယ်ဘာလို့ဆို तू ကိုယ်တိုင်ကဘယ်သွားမှမသိတော့လीဒါပေမဲ့တယောက်ယောက်ကတော့ဟိုဒီအဖြစ်ကြီးပေးထားတယ်ဆိုရင်တော့ဩဒါဆိုပူလွယ်သွားတာပေါ့နော် तू လမ်းရှာတွေ့နိုင်တယ်ဆိုပြီးပေါ့နော်အဲ့လိုဝင်သွားနိုင်တယ်ဆိုတော့လीဒါကြောင့်ဟိုမိဘတွေကဒီကလေးတယောက်ကိုသူကူကူလူဖြစ်မှန်လူဖြစ်တယ်ဆိုတော့ခန်းစားချက်ကိုရပြီးကိုကိုကိုတဲ့ဘဒူဘွားလဲပေါ့နော်လူတယောက်အနေနဲ့ဘဒူဘွားလဲဆိုတာတိနအောင်အောင်လုပ်ပေးနိုင်တယ်ဆိုလို့ရှင်တော့အများကြီးအထောက်အကူရှိတယ်ပေါ့နော်သူတို
့ဟုတ်ကဲ့ဆရာမကြီးအခုလိုလူခွင့်ရေးအတွက်အင်ပဒံအခြေခံကြတဲ့နော်လူခွင့်ရေးလေးစားရေးနော်မိမိခွင့်ရေးကိုသိရှိရေးတွေအတွက်အင်ပဒံအခြေခံကြတဲ့စိတ်တဘာဝတွေကိုမိသားစုစနစ်ကစပြီးဆွေးနွေးပေးခဲ့တဲ့အတွက်ကြောင့်အများကြီးအကျေးဇူးတင်ပါတယ်ဆရာမဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါပဲဒီလိုမျိုးပြောဖို့ခွင့်ရပေးလိုက်တာလေဟုတ်
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့ စိတ်ချမ်းသာရေးအတွက်လူတွေကိုကူညီဆောင်ရှောက်ပေးနေတဲ့ဆရာမတော်စုစုမောင်ဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာစီစဉ်ကိုဥထမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်လျာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖြူအမေရိကန်တန်ကနေ2023ခုနှစ်ဧပြီလ29ရက်စနေနေ့ညပိုင်းမှာပါတာစီစဉ်လေးကိုည10:00နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဒီဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်လေးကိုတင်ဆက်ပြီးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာစစ်တပ်ကအနာသိမ်းဖယ်ရှားခံလိုက်ရတဲ့ဝန်ကြီးချုပ်နှစ်ဆက်ဖြစ်တဲ့ဒက်ဆင်ရှင်ဝါနဲ့ညီမဖြစ်သူယင်းလက်ရှင်ဝါတို့ရဲ့မျိုးဆက်ပေဟွန်တန်ရှင်ဝါဟာလက်ရှိဝန်ကြီးချုပ်ချန်အိုချာတဲ့လူလူထောက်ခံမှုများနေပါတယ်။ထိုင်းရွေးကောက်ပွဲကြောင်းတော့ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကုဇော်မှုကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုလာမယ့်မေလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်2014ခုနှစ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်2019ခုနှစ်မှာဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုပြင်ဆင်ရွေးဆွဲခဲ့ပြီး2019ခုနှစ်မှာပထမတစ်ကြိမ်ရွေးကောက်ပွဲကျင်းပခဲ့ပါတယ်ဒီရွေးကောက်ပွဲမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးချန်အိုချာဆက်ပြီးဝင်ကြီးချုပ်ဖြစ်ခဲ့တာဒီကနေ့အထိဖြစ်ပါတယ်မေလ14ရက်နေ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း80ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်စုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်လောင်6689ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူ့လွှတ်တော်အမတ်နေရာ400အတွက်ကိုယ်စားလှယ်လောင်4881ဦးရှိပါတယ်အမျိုးသမီး888ဦးပါဝင်ပါတယ်အထက်လွှတ်တော်အမတ်နေရာ100အတွက်ကိုယ်စားလှယ်လောင်1898ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ဝင်းကြီးကျုံနေရာအတွက်တော့ရှင်ပြိုင်မဲ့ကိုစလဲလောင်63ဦးရှိပြီးအမျိုးသမီး9ဦးပါဝင်ပါတယ်အဓိကရှင်ပြိုင်ရမယ့်ပါတီနှစ်ခုကတော့လက်ရှိဝင်းကြီးကျုံပရာယွတ်ချန်အိုချာဦးဆောင်တဲ့ဖက်ခရွန်ချတ်ထိုင်စီလုံးညညတော်ထိုင်းပါတီနဲ့ရခိုင်ဝင်းကြီးကျုံဟောင်းတက်ခင်ရှင်နာဝတ်ရဲ့သမီးပေတွန်တန်ရှင်နာဝါထရာဦးဆောင်တဲ့ထိုင်းအတွက်ပါတီလို့အဓိပ္ပာယ်ရတဲ့ဖူထိုင်းပါတီလို့ဖြစ်ပါတယ်ပိကရဲမလာတဲ့တော့ငါစစ်တန်းနဲ့အရာအသက်36နှစ်အရွယ်ပေတွန်တန်ရှင်နာဝတ်ကိုထောက်ခံသူ30နှစ်ဒသမ1ရာနှုန်းရှိပြီ
းအသက်69နှစ်ရှိပြီဖြစ်တဲ့ဝင်းကြီးကျုပ်ချန်အိုချာကိုထောက်ခံသူအရေးအတွက်ကတော
့16ဒသမ3ရာနှုန်းပဲရှိတဲ့အတွေ့ထက်ဝက်နေပါကွာနေပါတယ်ဧပြီလအစောပိုင်းမဲဆွယ်ဘွဲတစ်ခုမှာပေတွန်တန်ရှင်နာဝတ်ကအခုလိုပြောဆိုခဲ့ပါတယ
်เราจะมาช่วยกันทวงคืนประชาธิปไตยทวงคืนความกินดี
ဆယ်စုနှစ်တခုစာလောက်ပြည်သူတွေစီကနေပြီးယူသွားခဲ့တဲ့ဒီမိုကရေစီကောင်းမွန်တဲ့လူနေမှုအဆင့်အတန်းတွေနဲ့ပြည်စုံကြွယ်ဝမှုတွေကိုကျမတို့ပြန်လည်ရယူတော့မှာဖြစ်ပါတယ်
။လာမယ့်မေလ14ရက်နေ့ရွေးကောက်ပွဲမှာပေတွန်တန်အနိုင်ရနိုင်တယ်လို့တွက်ချက်မှုတွေရှိပါတယ်။ပေတွန်တန်ဟာသူ့ဖခင်နီလန်အတိုင်းလူများစုဖြစ်တဲ့ကျေးလက်ဒေသနဲ့အလုသမားတွေကိုဥတီစီအောင်ပါတယ်။သူဝင်ကြီးချုပ်ဖြစ်လာရင်အလုသမားတဦးတနေ့လောက်ခလာစာအနည်းဆုံးဘတ်600မြန်မာငွေ38000နီးပါးရအောင်ဆောင်ရွက်မယ်လို့မဲဆွယ်စီရင်ပါတယ်လက်ရှိမှာဘတ်ငွေ350ဝန်းကျင်ပဲရရှိပါတယ်သူဖခင်တက်ဆင်ရှင်နာဝတ်တုံးကလည်းရွာတရွာထုတ်ကုန်တစ်ခုစီမံကိန်းလုပ်ပြီးခြေရွာတွေကိုဘတ်တန်းနဲ့ချီငွေထုတ်ချေခဲ့ပါတယ်ဒါအပြင်ဘတ်30နဲ့စေကူတာကွန်းစားတာတွေကိုစီမံပေးခဲ့တဲ့အတွေ့အခြေခံလူတန်းစားတွေကတက်ဆင်ရှင်နာဝတ်ကိုသဘောကျပါတယ်တက်ဆင်ရှင်နာဝတ်ကို2006ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးဝင်းကြီးကျုပ်နေရာကနေဖယ်ရှားခဲ့ပါတယ်။သူဟာပြည်ပမှာတိမ်းရှောင်နေရပြီးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ1ဘီလီယံကျော်ချမ်းသာတယ်လို့သတင်းတွေမှာဖော်ပြပါတယ်။ သူ့ရဲ့ညမဖြစ်သူယင်လက်ချီနဝတ်ကိုလည်း2014ခုနှစ်မှာမရှိဝင်ကြီးချုပ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပါတယ်။ဒါကြောင့်ဒီလာမဲ့2023မေလ14ရက်နေ့ရွေးကောက်ပွဲမှာထက်ဆင်ရှီနာဝတ်မျိုးဆက်ပေတွန်တန်ရှီနာဝတ်အနိုင်ရလာရင်စစ်တပ်ကနောက်ထပ်အာဏာသိမ်းအောင်မလားဆိုတာကိုစိုးရိမ်ပူပန်မှုတွေရှိပါတယ်။လာမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အထက်မှာစိတ်ဝင်စားစရာပါတီတစ်ခုကတော့ Move Forward Party ရှေ့တို့ချီလို့မြန်မာလိုအဓိပ္ပာယ်ရတဲ့ပါတီဖြစ်ပါတယ်။ဒီပါတီဟာလွန်ခဲ့တဲ့2020ခုနှစ်ဝန်ကြီးချုပ်ချန်အိုချာအစိုးရနှုတ်ထွက်ပေးဖို့နဲ့ပုံမပြေဝတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့တဲ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်ခဲ့တဲ့လူငယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်နိုင်ငံတော်ဝန်တင်ရှားခဲ့တဲ့အသက်30အရွယ်ချွန်တီချပ်ဂျန်ရူကတော့လမ်းပေါ်ကပြည်သူတွေရဲ့အတန်ကိုလွတ်တော်တဲကိုတည်ဆောင်သွားလို့တဲ့အတွက်ရွေးကောက်ပွဲဝင်ပြိုင်တာလို့ပြောဆိုပါတယ်။
အဲ那就变成了การที่เราเองเนี่ยจะพอมีประโยชน์นะคะในการเข้าไปผัก
လွတ်တော်ထဲမှာလူခွင့်ရင်းနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်မှုကျမဟာအသုံးဝင်နိုင်ပါတယ်။အချိန်ကလမ်းတွေပေါ်မှာကျမတို့တောင်းဆိုခဲ့တာတွေကိုလွတ်တော်ထဲမှာဥပဒေတွေဖြစ်လာဖို့ကျမလှုံ့ဆော်နိုင်မယ်လို့ကျမမျှော်လင့်ပါတယ
်။သူတို့ပါတီကိုတိုးတက်တဲ့အမြင်ရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်။ပါတီကိုဦးဆောင်တည်ထောင်ခဲ့သူအသက်42နှစ်အရွယ်အမေရိကန်ဟာဗတ်တက္ကသိုလ်ဆင်းပီတာလင်ဂျရွန်ရတ်ကအခုလိုပြောဆိုပါတယ
် Ties will prove that ballot is stronger than bullets back like how
ဘယ်ပြားတွေဟာကြီးစံနေတဲ့အစွမ်းထက်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း200လောက်ကအမေရိကန်သမ္မတဣဗရာဟင်လင်ကွန်းပြောဆိုခဲ့တာဟာဒီနှစ်အတွင်းထိုင်းနိုင်ငံမှာဖြစ်လာတော့မှာဘာလို့ပြောဆိုသွားခဲ့တာပါထိုင်းနိုင်ငံမှာလူငယ်ကျောင်းသားတွေပညာတတ်လူတန်းစားတွေနဲ့အများစုကစစ်တပ်ကအာဏာသိမ်းတာကိုလက်မခံဘဲပုံမပွင့်လင်းတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုသာလိုလားပါတယ်။ဒါမဲ့ရွေးကောက်ပွဲကနေထိုင်းနိုင်ငံမှာအရသာအစိုးရအာဏာရလာခဲ့ရင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာအရေးနဲ့ပတ်သက်လို့ဘလို့ယက်တီချက်တွေပြောင်းလဲလာမလဲဆိုတာကတော့စိတ်ဝင်စားစရာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့အစိုးရအသစ်ဟာလာမဲ့ဩဂုတ်လမှစတင်တာဝန်ချမ်းဆောင်ရမှာဖြစ်ပါတယ်။
အခြားနိုင်ငံရေးစီစဉ်ကိုကိုဇော်မိုးချော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အဲ့မတိုင်ခင်မှာတော့အခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာလျှက်စစ်မီပုံမှန်မရရှိဆန်လဲအဝင်နေပြီးတော့ရောင်းလိုအားနဲ့ဝယ်လိုအားမမျှလို့ဆန်စည်းတွေတက်နေပါတယ်။လေယာထွက်ကုန်တည်နံနေဈေးအတက်ကျနဲ့လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကတိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ရင်းစစ်ဆေးနှုန်းတွေအမြင့်ဆုံးရောက်နေတဲ့သတင်းတွေစတင်ပါတယ်ရန်ကုန်ကနေကနေစံဝင်ရောက်မှုပမာဏလျော့နေမှုနဲ့အတူပြည်ရင်းစံစည်းကွက်မှာဈေးနှုန်းတွေကအမြင့်ဆုံးခြေနေကိုရောက်ရှိနေရလို့စံကုန်သည်တွေကပြောပါတယ်။ပြည်ရင်းစံစည်းဟာမကြာကာလနောက်ပိုင်းမှာတေးရည်မြင့်တက်လာရာကနေအခုရပိုင်းအတွင်းမှာပုံမှန်မြင့်တက်လာပြီးရှိဘူပေါ်ဆန်ထူးရှင်24ဘီတဲ့အိတ်ကို13,300ကျပ်ဝန်းကျင်အထိမြင့်တက်နေတာပါ။လျှက်စစ်မီပုံမှန်များရှိတဲ့အတွက်စံချိတ်ခွဲမှုနှုန်းကပုံမှန်ထုတ်လုပ်နိုင်မှုအောက်ကျဆင်းသွားတာကြောင့်နေဒေတာတွေကနေရန်ကုန်ဝါလန်းကုန်စည်တိုင်နဲ့ဗရင်နောင်ကုန်စည်တိုင်ကိုစံဝင်နှဲပသွားတာပါ။ဒါကြောင့်ရောင်းလိုအားနဲ့ဝယ်လိုအားမမျှမတဖြစ်ပြီးအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့မြောင်းမြတ်မျိုးနယ်ကစံစက်နဲ့စံရောင်းဝယ်ရေးလုပ်ငန်းသူလုပ်ငန်းရှင်တူကပြောပါရယ်မြန်မာနိုင်ငံစံသမားအသင်းချုပ်ကတော့ရှီဘိုပေါ်ဆန်ဆန်24ဘီတိတ်ကို13,000ကျပ်မြောင်းမြတ်ပေါ်ဆန်ဆန်တိတ်ကို18,000ကျပ်ဖြာဘိုပေါ်ဆန်တိတ်ကို12,000ကျပ်ရက်ကူးစင်ဆန်တိတ်ကို6,500ကျပ်အတီးတီးပေါင်စည်းရှိတယ်လို့ AB25 ရဲ့နေရာထုတ်ပြန်ထားပါရယ်မြန်မာနိုင်ငံစံသမားအသင်းချုပ်ကတော့ပြည်တွင်းမှာစားသုံးတဲ့စံစည်းနှုန်းတွေမြင့်တက်စေဖို့ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေသူတွေကြောင့်စံစည်းနှုန်းတွေအဆမတန်မြင့်တက်လာလို့ AB24 ရဲ့နေကထုတ်ပြန်ထားပါတယ်။စံစည်းနှုန်းတွေတည်ငြိမ်စေဖို့အတွက်ပစ္စည်းမှန်ဈေးနှုန်းမှန်အယောင်းဝယ်မှန်ဖြစ်စေရေးထိန်းချုပ်ဆောင်ရွက်သွားဖို့စံသမားကုန်တွေတွင်အသင်းအဖွဲ့ကုန်စည်တိုင်နဲ့စံဆက်ပိုင်တွင်ပူးပေါင်းဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ လက်ရှိမှာအလွေစပားရည်သိမ်းမှုကို ARD တိုင်းမှာသာအဓိကလှုပ်ဆောင်နေရပြီးစပားစိုက်ပျိုးတဲ့ကြံသေးတွေမှာຫນွေစပားကို AB လမှာသာစတင်စိုက်ပျိုးခဲ့ရတာကြောင့်စံသစ်ထွက်ရှိမှုနှေးပါတာဖြစ်နိုင်တယ်လို့တွင်းအားစုဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းစံဈေးနှုန်းတွေမြင့်တက်လာတာဖြစ်နိုင်တယ်လို့လည်းကုန်တွေတွေကသုံးသပ်ကြပါတယ်
ပြင်တွင်းထွက်စက်တုံတွေကိုပြင်သွင်းပြင်ပကုန်ပယ်တွေဝယ်ယူမှုများပြားနေပါတယ်။စက်တုံတွေကိုပြင်ပကအဝယ်လိုက်နေတဲ့အပြင်ပြင်သွင်းမှတူလောင်လို့တဲ့ကုန်ပယ်တွေကလည်းဝယ်ယူမှုများပြားနေတယ်လို့စက်တုံဝယ်ရောက်သမားတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာစက်တုံကိုဗီယက်နမ်နိုင်ငံကသာဝယ်ယူမှုရှိခဲ့တာဖြစ်ပါတယ်။အခုနှစ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပါဝယ်ယူမှုရှိနေတာပါ။စက်တုံဈေးနှုန်းကမြို့နယ်နေရာဒေသအလိုက်ဈေးနှုန်းကွာခြားမှုတွေရှိနိုင်ပြီးပြီးခဲ့တဲ့လကနေဒေတာတွေမှာစက်သွင်းတပိတ်တာကို900ကျပ်လောက်သာပေါက်ဈေးရှိရကနေတကြံကာလနောက်ပိုင်းမှာတဖြည်းဖြည်းမြင့်တက်လာတဲ့စက်သွင်းဈေးကလက်ရှိမှာတပိတ်တာကို1200ကနေ1500ကျပ်အထိဈေးကောင်းပေးဝင်လာကြတယ်လို့စက်သွင်းဆိုင်တောင်တူတွေကလည်းဆိုပါတယ်လက်လီဈေးကွက်မှာတော့စက်သွင်းအမျိုးသားပုံမူတည်ပြီးတပိတ်တာကို1500ကနေ3500 4000ကျပ်အထိအတီးတီးပေါက်ဈေးရှိနေပါတယ်စက်တုံကမဖြစ်မနေဝယ်ယူအသုံးပြရတဲ့အခြေခံမိဖို့ကြောင့်သာတောက်ကုန်ဖြစ်တယ်လို့ပြင်သွင်းမှာအထွက်နှုန်းကလည်းနှဲပါနေတာကြောင့်ဈေးနှုန်းတွေဆက်မြင့်တက်နိုင်တယ်လို့ကုန်တယ်တွေကသုံးသပ်ထားပါတယ
်မြမမပဲကိုအိန္ဒိယဘက်ကဝယ်လိုအားများနေပြီမဲ့ပြည်တွင်းမှာလက်ကျက်နှဲပါနေတာအပါအဝင်တောင်သူတွေကဈေးကောင်းရခြင်းကိုစောင့်ဆိုင်ပြီးတူလောင်ထားတာကြောင့်တင်ပို့မှုနှဲနေရဲလို့ကုန်တယ်တွေကပြောပါတယ်ပြီးခဲ့တဲ့မလအတွင်းကအိန္ဒိယနိုင်ငံမှာမပဲနဲ့ပဲစင်းကိုဈေးနှုန်းတွေခုန်တက်သွားတဲ့အပြင်အိန္ဒိယပြည်တွင်းဈေးကွက်မှာမပဲပြက်လက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းကြောင့်ပဲစင်းနှုန်းတွေထပ်မံမြင့်တက်လာနိုင်ခြင်းရှိတယ်လို့ကုန်တယ်တွေကခန့်မှန်းနေကြပါတယ
်။ရောင်းရပုံမှန်ကိုရဟင်းတာ2000-2500ဆိုတဲ့။တောင်သူတွေကတချို့ကတော့ရောင်းနေကွာဘာလို့တချို့တောင်သူတွေကျတော့လောင်လာတယ်။တချို့တောင်သူတွေကျတော့တချို့ကခက်ခက်လိုတာပေါ့ကွာ။ဈေးဝယ်ဆက်ဆက်ကားလာလို့ဘာလို့ကျတော့အားကျတော့ဖုတ်ကြောင်ရတယ်ပေါ့နော်။တရားရှိတဲ့ဆို50ရောင်းတယ်50ပေါ့နော်။
လက်ရှိမှာအိန္ဒိယကိုမြန်မာနိုင်ငံကနေပဲတင်သွင်းတဲ့ကုန်တယ်တွေဟာမပဲကိုထုတ်မြောင်ပဲတူတောင်ထားတာကြောင့်ဈေးတွေမြင့်တက်နေလို့မပဲပြက်လက်မှုပါဖြစ်ပေါ်နေတာကိုဖြည့်ရှင်းဖို့အိန္ဒိယအစိုးရမြန်မာနိုင်ငံဆိုင်ရာအိန္ဒိယကော်မရှင်ထံဖြည့်ရှင်းပေးဖို့အကြောင်းကြားစာပေးဖို့ထားတယ်လို့လည်းပဲကုန်တယ်တွေကဆိုပါတယ
်အစိုးရကတော့ကျွန်တော်တို့ဒီကဆရာတို့တိုင်းဒီကိုတိုင်းဒီစိုက်တဲ့ဈေးကြီးမှာဟိုကဒီအဝါရပေးတာအမှားဆိုဟိုအဲ့တော့ကိုပို့ကြတော့နော်ပို့ကြတော့ဆန်လုံးနေရဟိုဘောရွှေကြတယ်အကျဉ်းကြီးပါနော်ရွှေကြတော့တကယ်လဲပြောချင်တာကဒီမှာစက်တက်ဈေးတိုင်ကြီးဟိုဘောနော်ကိုရောင်းဝယ်နေတာအဲ့ဒီလည်းမရှိဘူးဒီဘောတော့ပြုတ်ပေါက်နေတဲ့ဒီဘက်ကရောင်းရကြတာမရှိဘူးလေကျန်တဲ့ကျန်တာနဲ့ကြနဲ့တော့ရှိချင်အားရှိတယ်လောင်းတော့မဟုတ်ဘူးဆိုလောင်းဈေးကစားတာဟိုဆိုရလဲတော့ပေါ်ပါတော့နော်ဟိုကြောင်းနေစဉ်တတိယရောင်းဝယ်နဲ့တိုင်ထားတဲ့ဒီဘောရောင်းလို့တော့ပုံမှန်တော့ကုန်ပြီလေအဖြစ်
အိန္ဒိယနဲ့ပြည်တွင်းကုန်တဲ့တချို့ကမြန်မာနိုင်ငံမှာပဲလက်ကျန်9သိန်းလောက်ကျန်မယ်လို့ခန့်မှန်းနေကြပေမဲ့တကယ်တမ်းမြန်မာနိုင်ငံမှာလည်းပဲလက်ကျန်ကအနည်းငယ်လောက်သာကျန်ရှိတော့တယ်လို့ဆိုရတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့မပဲဆိုင်ရာသီတို့ကမပဲဆိုင်ဤကရော့ကြတာစိုက်ခင်းတွေမှာအဝါရောင်ပိုတမျိုးရောဂါကျောက်လို့ပဲဆိုင်ခင်းလိုက်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကြောင့်မပဲအထွက်နှုန်းကတိတိတသာရော့ကျခဲ့ပါတယ်။APDNA ကလည်း AP25 ရဲ့အတွင်းမပဲပိတ်တာ20ဝန်းတင်းကိုအနည်းဆုံး 68,100 ကျပ်ကလည်း 68,600 ကျပ်အထိသာဈေးများလို့ရရှိခဲ့ပါတယ်။မြန်မာနိုင်ငံမှာမပဲကိုပဲခူးတိုင်း ARD တိုင်းမကွေးတိုင်းရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးနေကြတာဖြစ်ပါတယ
်။အခုဆက်ပြီး April 19ရက်ကနေ April 26ရက်အထိဈေးကွက်အတွင်းအသက်ကျနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်ပြီးတဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲပုတ်ဈေးကတော့ဈေးကျဆင်းနေပါတယ်ဈေးကွက်ထဲမှာအယောင်းဝယ် AP ဈေးကျဆင်းနေတာဖြစ်တယ်လို့မန္တလေးကုန်စည်တိုက်အဖွဲ့ဝင်ကုန်သည်တွေကပြောပါတယ်မန္တလေးကုန်စည်တိုက်ဈေးကွက်မှာပြီးခဲ့တဲ့အတက်ကရှမ်းပဲပုတ်3သိန်းဝင်တဲ့အိတ်ကို35,000ကနေ35,500ကျပ်အကြာအယောင်းဝယ်ဖြစ်ခဲ့ပြီးမယ်စီဆက်သမားတွေအဝယ်နေနေတာကြောင့်လက်ရှိမှာအရည်သွင်းကောင်းပဲပုတ်3သိန်းဝင်တဲ့အိတ်ကို33,000ကနေ33,500ကျပ်ကြားမှာသာအယောင်းဝယ်ဖြစ်နေပြီးတပတ်အတွင်းတအိတ်ကို2000ကျပ်ဝန်းကျင်ဈေးကျဆင်းသွားပါတယ်။ဗမာပဲပုတ်ဈေးကလည်းပြီးခဲ့တဲ့တည်င်းဘက်က3တင်းဝင်တအိတ်ကို23,500ကျပ်ပေါက်ဈေးရှိခဲ့ပြီးမယ်။လက်ရှိမှာ3တင်းဝင်တအိတ်ကို23,000ကျပ်သာပေါက်ဈေးရှိပြီး9,000ကျပ်ဈေးကျဆင်းလာပါတယ်။
မ ညီပဲလုံးဆန်ဇင်းတို့ကတော့ဈေးကွက်တွင်ပစ္စည်းအဝင်နေပြီးအယောင်းဝယ်တွက်နေရကြောင်းဈေးဆက်လက်မြင့်တက်နေပါတယ်။ညီပဲစီကလည်းစီဆက်လုပ်ငန်းတွေကနေဝယ်ယူမှုများနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့အပတ်ကညီပဲလုံးဆန်အနီတပိတ်တာကိုအရေးသွေးလိုက်6,900ကနေ9,100ကျပ်ကြားပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကိုအလင်းဆုံးဈေး9,200ကျပ်ကနေအမြင့်ဆုံးဈေး9,300ကျပ်အထိမြင့်တက်လာပါတယ်။စစ်ကြေးရမှာအသုံးပြုတဲ့မြေပဲလုံးဆက်စီကတော့တပိတ်တာကိုအရေးသွေးလိုက်6,800ကနေ9,100ကျပ်ကြားပေါက်ဈေးနဲ့ရောင်းဝယ်ဖြစ်ပေါ်နေပြီးပြီးခဲ့တဲ့အပတ်ကတပိတ်တာကို6,400ကနေ6,500ကျပ်ကြားဈေးနဲ့သာအရောင်းဝယ်ရှိခဲ့တာဖြစ်ပါတယ
်။အခုတပတ်အတွင်းမှာဂျင်းစင်းမုံတွေကအမြင့်ဆုံးကိုစတင်ရောက်ရှိနေပါတယ်။ပြီးခဲ့တဲ့တည်င်းဘက်ကရှမ်းပြည်နယ်အောက်ပန်းဈေးကွက်မှာဂျင်းအခက်ကြီးရှေ့စတပိတ်တာကိုပွဲရုံဈေး2,600ကျပ်တာပေါက်ဈေးရှိခဲ့ပြီးမယ်။ဒီတစ်ပတ်မှာတော့တပိတ်တာကို3,000ကျပ်အထိပေါက်ဈေးရှိနေပြီး400ကျပ်လောက်ဈေးမြင့်တက်လာတာဖြစ်ပါတယ်။လယ်ယာထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လယ်ယာစီးပွားသတင်းများစီစဉ်ကို Foremost Time Media ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကို9:00နာရီအထိ Washington DC မြို့တော်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဥရုယာဒီပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာတစ်ဝန်းမိုးခေါင်ရေရှားမှုနဲ့ပိုပြီးတော့ကြုံတွေ့လာနေရပါတယ်။မိုးနေပြီးတော့အပူချိန်မြင့်တက်ရာကနေမြေကြီးတွေကအစိုးရတွေခန်းချောက်လာရတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒေသယာဒီဥရုကိုပြောင်းလဲစေသလိုရေရရှိရေးအပေါ်မှာလည်းချိန်ချောက်လာနေတဲ့ကမ္ဘာမိုးခေါင်ရေရှားမှုအကြောင်းကိုတော့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
စပိန်နိုင်ငံကက်တီလိုနီးယားဒေသကရေခမ်းချောက်နေတဲ့တောက်သုံးရေလောင်ကန်ကြီးရဲ့အောက်ခြေမှာတွေ့မြင်နေရတဲ့အက်ကွဲကြောင်းကြီးတွေအရာစပိန်မှာမိုးကောင်ရေရှားမှုတန်းနဲ့အကြီးကျယ်ရင်ဆိုင်နေရတာကိုအထင်ရှားတွေ့မြင်ရပါတယ်။မိုးကောင်ရေရှားမှုတန်းကစပိန်ကြီးလက်ဒေသ60ရာခိုင်နှုန်းလောက်မှာတည်ရောက်မှုရှိနေပြီးဒေသ၄ခုမှာဂျုံနဲ့ပါလီလိုတီးနှံတွေလုံးဝဆုံယူရမယ့်အနေအထားကိုရောက်နေပြီလို့စပိန်တောင်တိုရဲသမားအသင်းကဧပြီလတတိယပတ်ထဲမှာသတိပေးထားပါတယ်။သုံးနှစ်ဆက်တိုက်မိုးနေပြီးတော့အပူချိန်လေးတိုးလာတာကြောင့်မိုးခေါင်ရေရှားမှုရေရှည်ကြုံနေရကြောင်းစပိန်မိုးလေဝသဌာနကလည်းတရားဝင်သတ်မှတ်ခဲ့ပါတယ်။ဥရောပအပြင်အာရှတိုက်ကအရှေ့နဲ့မြောက်ပိုင်းဒေသတွေအပြင်တောင်အမေရိကအနောက်ပိုင်းကန်ယူရာမှာလည်းအလားတူပြဿနာတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။လှနှက်ချီကြားမှဖြစ်လေရှိတာမျိုးမဟုတ်ပဲနဲ့ဒတင်းမှတ်အတွင်ဖြစ်လာတဲ့မိုးခေါင်ရေရှားမှုတွေကိုမိုးလေဝသပညာရှင်တွေလည်းကြိုတင်ခန့်မှန်းဖို့မလွယ်ပါဘူး
။ We normally think about droughts as slowly evolving events that take a few months to start.
မိုးကောင်ရေရှားမှုဆိုတာတဖြည်းဖြည်းချင်းဖြစ်လာတတ်ပြီးတစ်ခါတလေလနဲ့ချီဒါမှမဟုတ်လေတရာသီလုံးဖြစ်တတ်တာမျိုးလို့ကျွန်တော်တို့ယူဆထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှာတော့မိုးကောင်မှုမျိုးတွေခက်မြန်မြန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်။ဒါကြောင့်သူ့ရဲ့တက်ရောက်မှုကလည်းရေတိုမှာပိုပြီးကြီးမားနိုင်ပါတယ်။ရုတ်တရက်မိုးနေသွားတတ်တယ်လို့အပူချိန်လဲမြင့်တက်နေတဲ့အတွက်ညကြီးတဲ့ကရေတက်တွေပါအငွေ့ပြန်သွားတတ်တာပ
ါပမောက်ကဂျက်စတင်ရှက်ဗီဟာကဘာတဝန်းကမိုးခေါင်ရေရှမ်းမှုအစီရင်ခံစာအတွက်ပရိုတိန်းမိုလီဝူဒဌာနနဲ့ပူးတွဲလေ့လာခဲ့သူဖြစ်ပါတယ်
What we did in the studies we looked at how flash droughts have changed globally over the last 60 years and found that they've been increasing in
ပြီးခဲ့တဲ့နှစ်ပေါင်း60အတွင်းကဘာတဝန်းမိုးခေါင်ရေရှမ်းမှုကိုကျွန်တော်တို့လေ့လာတဲ့အခါဒေသအများစုမှာဒီလိုအခြေအနေမျိုးမြန်မြန်ဆန်ဆန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်တဖြည်းဖြည်းနဲ့ဖြစ်လာတတ်တဲ့မိုးကောင်ရေရှားမှုမျိုးတွေအရှင်ကောင်းလာပြီးဥရောပအပါဝင်ဒေသအတော်များများမှာတွေ့ရပါတယ်။ရာသီဥတုအပေါ်မူတည်ပြီးဒီလိုမိုးကောင်ရေရှားမှုတွေရှေ့ဆက်ဘယ်လိုဖြစ်လာနိုင်မလဲဆိုတာကျွန်တော်တို့လေ့လာတဲ့အခါနေရာဒေသတိုင်းမှာပေါ်ပေါက်လာနိုင်တယ်ဆိုတာသွားတွေ့ရပါတယ
်။ဥရုယာသီပြောင်းလဲမှုကြောင့်အထူးကဖြစ်လာရတဲ့မိုးကောင်ရေရှားမှုတွေကိုကဘာတဝန်ဒေတာအတော်များများမှတွေ့နေရတယ်လို့လဲပမောက်ခရှက်ဖီလ်ကပြောပါတယ
် We're seeing it everywhere but we tend to see it more in those kind of tropical wet
ဒီလိုအနေအထားတွေအပူပိုင်းရဝန်းဒေတာတွေမှာပိုပြီးတော့မြင်နိုင်စရာရှိပေမဲ့ဥရောပမှာရောကဘာအနှံ့တွေ့နေရပါပြီမိုးကောင်ရေရှားမှုတိတ်ပြီးတွေ့ရလိမ့်မရှိတဲ့ဥရောပမှာလည်းပုံမှန်လိုတွေ့မြင်နေရပါပြီအဲ့ဒီမှာလဲမိုးကောင်ရေရှားမှုတွေခက်မြန်မြန်ပေါ်ပေါက်လာနေပါတယ်
ဒီလိုမိုးကောင်ရေရှားမှုမျိုးကိုအာရှအရှေ့ပိုင်းနဲ့မြောက်ပိုင်းအပြင်ဥရောပမှာပါအပြင်ထိုင်ရင်ဆန်ရလိမ့်မယ်လို့လည်းပညာရှင်တွေကခန့်မှန်းပါတယ်။ဥရောပအပါအဝင်ကမ္ဘာတဝန်းအပူလိုင်းတန်တဲ့ရင်ဆိုင်နေရတဲ့အချိန်တချို့အတိုင်းမီကတခြားအတိုင်းမီတွေထက်ကြိုတင်ပြင်ဆင်မှုတွေစနစ်တကျလှုပ်ထားတာပါ။အပူလိုင်းတန်တဲ့ဂျုံနဲ့ဂျုံနာမရှိတဲ့ပရတီနဂါမှာ2022ခုနှစ်အတွင်းနေ့အပူချိန်40ဒီဂရီစင်တီဂရိတ်ကျော်ထိရောက်ခဲ့တဲ့နောက်မှာတော့နိုင်ငံတောင်ပိုင်းတချို့ဒေသတွေမှာတောမီးတွေလောင်ကျွမ်းခဲ့ရတာပါ။မိုးကောင်ရေရှားမှုကြောင့်စိုက်ပျိုးတောင်တွေမှာလည်းရေရရှိရဲချိန်ချမှုတွေနဲ့ရင်ဆိုင်နေရတာပါ
just thinking if a drought to develop it takes 3 months to develop or something it's a slow process
မိုးကောင်ရေရှားမှုကတဖြည်းဖြည်းနဲ့ဖြစ်လာပြီးအချိန်3လလောက်ကြာမယ်ဆိုရင်တိဉဏ်တွေလည်းခံနိုင်ရရှိလာနိုင်ပါတယ်လူမှုအတိုင်းဝိုင်းနဲ့ဒီလိုပါပဲမှမျော်လင့်မဲ့ရုပ်တရက်ကြီးမိုးကောင်ရေရှားမှုဖြစ်လာမယ်ဆိုရင်ဇီဝကေယစနစ်တွေတိဉဏ်တွေလည်းဒီလိုပဲဖြစ်မှာပါအချိန်နှစ်သိန်းနဲ့လာရောညှိတွေဖြစ်ဖို့အချိန်မရပဲဖြစ်သွားနိုင်ပါတယ
်ပရိုတင်မိုလီဝဒါဌာနသိပ္ပံပညာရှင်ဒေါက်တာပီလီဝူကလည်းအစင်ကားသားရေးသားမှုမှာပါဝင်ခဲ့သူဖြစ်ပါတ
ယ် impact is not something people can ignore.Even for rich countries of Europe, for example,
မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေဟာလူတွေလစ်လျူရှူထားလို့ရတာမျိုးမဟုတ်ပါဘူး။ဥပမာချမ်းသာတဲ့ဥရောပလိုတိုင်းပြည်တွေမှာတော့မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေကပြီးခဲ့တဲ့နှစ်တွေတုန်းကထက်ပိုဆိုးလာတာကိုတွေ့ရပါတယ်။ဥပမာဗြိတိန်နိုင်ငံမှာဆိုရင်လဲတော်မီလောင်တာတိဉဏ်တွေပျက်စီးခဲ့ရပါတယ်။ဗြိတိန်လိုချမ်းသာတဲ့နိုင်ငံတွေမှာလဲအတော်ထိခိုက်ပျက်စီးဆုံးရှုံးခဲ့ရပါတယ်။
အခုနောက်ပိုင်းတွေ့နေရတဲ့ရုပ်တရက်မိုးကောင်ရေရှားမှုမျိုးတွေကိုအစိုးရကရောလူမှုအတိုင်းဝန်ကပါကြိုတင်ပြင်ဆင်ထားနိုင်ခြင်းမရှိတဲ့အပြင်ဆင်းရဲနှွမ်းပါတဲ့တိုင်းပြည်တွေကမိုးကောင်ရေရှားမှုဒဏ်နဲ့ပိုးပြီးတော့ရင်ဆိုင်နေရတယ်ဆိုတာမျိုးယူဆလို့မရဘူးလို့လည်းသိပ္ပံပညာရှင်ဒေါက်တာဝူကပြောပါတယ်။ကျမပြောပါမယ
်။ဥရုယာဒီနဲ့နာဂကဘာစီစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝိပန်ကြံပေးကြတယ်ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တည်းမှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကတလက်ကြီးညာပေးမှာဖြစ်ပါတယ
်ဆူဒန်နိုင်ငံမှာဒီပြစ်ခတ်ရဲဆဲထားတာတတ်တန်းတိုးခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်တိုက်ပွဲတွေကတော့မြို့တော်မှာပိုပြီးတော့ပြင်းထန်နေပါတယ်ဟာတူးမျိုးတော်မှာဒီကနေ့စစ်လေရင်တွေဘုံကျဲတန်နဲ့လေရင်ဖြက်အမြောက်တန်တွေစုညံပြီးတော့မိခိုးတွေလည်းဖုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအာနာပြိုင်ဆိုင်လူနေကြတဲ့ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့အဖွဲ့တွေကဧပြီ15ရက်ကစခဲ့တဲ့ဒီတိုက်ပွဲဟာ၃ဘက်ထဲဝင်လာချိန်မှာတော့ပြည်သူ900ကျော်သေဆုံးခဲ့ပါတယ်။American စစ်တပ်လေကြောင်းဆိုင်ရာဌာနအားလုံးမှလိုအပ်တဲ့သင်တန်းတွေမတက်မချင်းလေရင်ပြန်တမ်းမှုအားလုံးကိုရထားဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အရေးကြီးတဲ့စစ်စင်ရေးတွေမှာပါဝင်နေသူတွေကလွဲပြီးတော့ကျန်တဲ့လေရင်မှုတွေအားလုံးလေရင်ပြန်တမ်းမှုတွေကိုရထားရမယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်လအတွင်းမှာစစ်သားစုစုပေါင်း12ယောက်သေဆုံးခဲ့ရတဲ့ရဟတ်ရင်တိုက်မှုနှစ်ခုဖြစ်ခဲ့ပြီးတဲ့နောက်မှာမဖြစ်မနေပြန်တမ်းဖို့မလိုအပ်တဲ့ပြန်တမ်းမှုတွေကလွဲလို့ရန်နာလိုက်တာပါ။စစ်လေရင်မှုတွေရဲ့လုံခြုံရေးဟာထိတ်တန့်ဦးစားပေးဖြစ်တဲ့အတွက်နောက်ထပ်မတော်တဆမှုတွေမဖြစ်အောင်နဲ့နောက်ထပ်စစ်သားတွေမဆုံးရှုံးရအောင်လို့လိုအပ်တဲ့ဆောင်ရွက်မှုတွေကိုအသေးချာလုပ်ဖို့အရေးကြီးတယ်လို့စစ်တပ်ဦးစီးချုပ် James McGovill ကပြောပါတယ်လိုအပ်တဲ့သင်တန်းတွေကိုမတက်ပြီးမချင်းပြန်တက်မှုလုံးဝမလုပ်ရဘူးလို့လည်းသူကအမိန့်ထုတ်ထားပါတယ်အမေရိကတိုက်နိုင်ငံကမြို့ကြီးတွေမှာရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာချိမ့်ချောက်မှုတွေကိုအမေရိကန်ကကူညီသွားမယ်လို့ကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပနေတဲ့အမေရိကတိုက်မြို့များညီလာခံမှာဘုံစွမ်းအင်ဖူလုံရေးလူကုန်ကူးမှုတိုက်ဖျက်ရေးကမ္ဘာ့ကျန်းမာရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ရေးတွေကိုသက်ဆိုင်ရာမြို့တွေကဒေသခံတွေနဲ့အမေရိကန်သံယုံတွေအနီးကပ်ချိတ်ဆက်ဆောင်ရွက်နေတဲ့အတွက်ထိရောက်တဲ့အရလာကောင်းတွေရရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တနီဘလီကန်ကပြောပါတယ်။နိုင်ငံရွှေပြောက်အခြေချသူများအရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတုံ့ပြန်ရေးနဲ့အစိုးရတွေပွင့်လင်းမြင့်သာမှုရှိရေးလို့လူပြဿနာမျိုးတွေကိုဒေသန္တရအစိုးရတွေဘလို့ကင်တွေဖြေရှင်းတယ်ဆိုတာကိုလည်းအစိုးရတွေအနေနဲ့လေ့လာဖို့လိုတယ်လို့သူကအကြံပြုသွားပါတယ်။အမေရိကန်ထောက်လိုင်းဌာနတွေမှာနိုင်ငံထဲမှာစောင့်ကြည့်ထောက်လန်းခံရသူအရေးအတွက်ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာနည်းသွားတယ်လို့တောက်ကြနေကထုတ်ပြန်တဲ့ထောက်လိုင်းဌာနတွေရဲ့ပွင့်လင်းမြင့်သာမှုဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့ထောက်လန်းခံရတဲ့အမေရိကန်မဟုတ်သူနိုင်ငံသားအရေးအတွက်ကတော့တတိသာသာများလာခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မောကြေညာပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Charles Denmark နဲ့ TN1 တို့ဖြစ်ပါတယ်။ New American အတန်းရဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီလိုက်လို့ပြီးတော့3052နဲ့လိုင်းလိုက်ပြီးတော့190တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံကြရန်နဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ကြားနိုင်ပါ
This program has come to you from the Voice of America, Washington.